Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်ပြီးတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်မှာလူပေါင်း58ယောက်ထပ်မံနဲ့တည်ဆုံခဲ့တဲ့ပြစ်ခတ်မှုဖြစ်ရလက်စ်ဗေဂတ်မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲတွားရောက်နေပါပြီမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ပြစ်ခတ်တွေကြောင့်ဒုက္ခရောက်နေသူလူပေါင်းတစ်သန်းနှစ်သိန်းလောက်အတွက်အရေးပေါ်ကူညီဖြစ်ရှေ့လာမယ့်6လအတွင်းဒေါ်လာ434သန်းလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူကြေညာပေးသွားမှာပါ
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ကုလသမဂ္ဂစီရော့ကော်မရှင်နဲ့ CRC ကော်မရှင်တွေကရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေစုံစမ်းဖော်ထုတ်ဖို့နဲ့အပြစ်ရှိသူတွေကိုအရေးယူပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
် I would suggest for Myanmar government to follow concluding observations
စီရော့ကော်မတီဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်ရှင်မြန်မာပြည်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခသည်တွေထွက်ပြေးလာတာစိတ်မကောင်းဖြစ်ရတယ်လို့သူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်လဲစိုးရိမ်ကြောင်းနှစ်နိုင်ငံနယ်ဆက်ဘင်္ဂလားဒေ့ရှ်ဘက်မှာသတင်းသုံးတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတချို့ရဲ့မိန့်ကြားချက်တခါဘူသီးတော်မြို့နယ်တွေကအစ္စလမ်ဘာသာဝင်တွေအစုလိုက်ပြုံလိုက်ထွက်ခွာတဲ့အခြေအနေဟာအစိုးရကမထွက်ခွာရေးညီမျိုးစုံနဲ့ဖြောင်းပြနေပေမဲ့သူတို့သဘောနဲ့သူတို့ထွက်နေတာဖြစ်တဲ့အကြောင်းအစိုးရအာဏာပိုင်တွေဘက်ကပြောကြားချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိန်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာလူပေါင်း58ယောက်ထပ်မံနဲ့တည်ဆုံခဲ့တဲ့ပြစ်မှတ်မှုပြစ်ခတ်မှုဖြစ်ပွားခဲ့ရာလက်စ်ဗေဂတ်မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲတွားရောက်နေပါပြီ။ခီးစဉ်အတွင်းမှာတော့လေဆာမှုကိုပြသဖို့နဲ့အချိန်တိုအတွင်းမှာပြည်မြောင်မြောင်ဆွတ်ဆောင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလဲ Washington DC ကနေမထွက်ခွာခင်သမ္မတထရန့်ကသတင်းနောက်တွေကိုပြောခဲ့တာပါ။လူကြီးအာဏာပိုင်အနေနဲ့အချက်လက်တွေထပ်မံသိရှိထားပြီးတင့်တော်တဲ့အချိန်မှာထုတ်ပြန်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒီတဝက်ကမှာတောင်းနဲ့ချီရဲ့လူအုပ်ထဲကိုပြစ်ခတ်ခဲ့ပြီးနောက်ကိုကုတ်ကိုအဆုံးစီရင်သွားတဲ့တနသမားရဲ့တက်ခတ်မှုကျူးလွန်ရတဲ့အကြောင်းရင်းကိုတော့ဟာနာဝင်းနေကစုံစမ်းနေဆဲဖြစ်ပါတယ်။မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းကစားရုံပေါ်ထက်32ထပ်ကနေခမန်းချီ6မိနစ်ကနေ17မိနစ်လောက်ကြာအောင်တနနဲ့ပြစ်ခတ်ခဲ့သူဟာအသက်64နှစ်အရွယ်စတီဖင်ပက်တော့ဆိုသူဖြစ်ကြောင်းလဲဟာနာဝင်းနေပြောဆိုထားပါတယ်။တက်ခတ်မှုအတွင်းနောက်ထပ်လူပေါင်း900ကျော်လဲဒဏ်ရာရရှိခဲ့ကြတာပါ။ဒေသခံရဲတပ်ဖွဲ့တာဝန်ရှိသူ2ကတော့မကြာခင်ရက်တွေအတွင်းသတင်းချက်လက်တွေထပ်မံရရှိဖို့မျှော်လင့်ထားပြီးပြစ်ခတ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်မယ်လို့ယုံကြည်ကြောင်းပြောဆိုထားပါတယ်။တနသမားရဲ့ရည်စားဖြစ်သူမယ်လိုတန်လီကတော့အမှုနဲ့ပတ်သက်လို့အလိုရှိနေသူဖြစ်နေအာဏာပိုင်တွေသတ်မှတ်ထားပြီးစုံစမ်းစစ်ဆေးမှုမှာအရေးပါလိမ့်မယ်လို့လည်းယူဆထားကြတာပါ။တက္ကသိုလ်ပြစ်ခတ်တဲ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်နိုင်ငံမှာရောက်နေတဲ့ရည်စားဖြစ်သူဟာမနေ့အင်္ဂါနေ့မှာပဲအမေရိကန်ကိုပြန်လည်ရရှိလာခဲ့ပြီးလော့စ်အန်ဂျလိစ်အပြည်ဆိုင်ရာလေဆိပ်မှာအမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ရရှိတွေကတွေ့ဆုံမေးမြန်းနေကြပါတယ်။
ဟာရီကိန်းမုန်တိုင်းထန်တဲ့ပေါ်တိုရီကိုကျွန်းကိုမနေ့အင်္ဂါနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်သွားရောက်ပြီးမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကိုကြီးရှုခဲ့တယ်လို့ကျွန်းကခေါင်းဆောင်အနေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခေါင်းဆောင်တွေကတချို့ကတော့ပေါ်တိုရီကိုကျွန်းသဘာဝဘေးဒဏ်သင့်မှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြသူတွေပါ။လူးဝစ်မွန်နိုးစ်အမျိုးသားအဆောက်တပ်အခြေစိုက်စခန်းမှာပြည်ထောင်စုနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့သမ္မတထရန့်တွေ့ဆုံလာမှာတော့သမရကသူ့ဘဝမှာဒီလောက်လှုပ်ကြိုးစားသူတွေနဲ့မတွေ့ခဲ့ရဘူးလို့ပြောဆိုခဲ့ပါတယ်။မုန်တိုင်းတန်တင့်သူတွေပြန်လဲထူထောင်ရေးပြည်ထောင်စုဝန်ထမ်းတွေနဲ့စစ်တပ်ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုသမရထရန့်ကခီးစဉ်အတွင်းအမွှန်းတင်ပြောဆိုခဲ့တာဖြစ်ပါတယ်။မုန်တိုင်းတန်တင့်ပြီးနောက်သတင်းတစ်ပတ်ကြာကြာအထိရင်းနဲ့တခြားလိုအပ်တဲ့အသုံးဆောင်တွေပြက်လက်ခဲ့တဲ့ပေါ်တူရီကိုကျွန်းပေါ်ကမုန်တိုင်းတန်တင့်သူတွေကိုအကူအညီပေးတာမှထိထိရောက်ရောက်မရှိခဲ့ဘဲအချိန်ဆွဲခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပါတယ်။သမရထရန့်ရဲ့ခီးစဉ်ပြီးဆုံးပြီးမကြခင်မှာပဲပေါ်တူရီကိုကျွန်းကတည်ဆုံသူအရေအတွက်ကို16ဦးကနေ34ဦးထိအာဏာပိုင်တွေကတိုးလိုက်ပါတယ်။နယူးအော်လန်မှာ2005ခုနှစ်ကတိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းကက်ထရီနာကြောင့်လူပေါင်း1800ကျော်တည်ဆုံခဲ့ရမှုနဲ့နှိုင်းယှဉ်ပြီးတည်ဆုံသူအရေအတွက်ရောနေတာကိုသမရကနှိုင်းယှဉ်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။စပိန်နိုင်ငံမှာတရားခွဋ်ထွက်ရေးအတွက်တနင်္ဂနွေနေ့ကလူမှုဆန္ဒခံယူပွဲကျင်းပခဲ့တဲ့ကတလူးနီးယားဒေသအာဏာပိုင်တွေကိုစပိန်ပြည်စတုတ်တမြောက်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံအရှေ့မြောက်ဘက်ဒေသမှာရဲတပ်ဖွဲ့ရဲ့နေနစ်မှုတွေကြားကလူပေါင်းထောင်ချီပြီးလမ်းမော်ထွက်ဆန္ဒပြနေချိန်မှာပဲတိုင်းပြည်မှာညှဉ်းပန်းကြဖို့စပိန်ပြည်ကတိုက်တွန်းလိုက်တာပါ။စပိန်ဆိုရ ထူးသဖြင့်ဘရင်အနေနဲ့စပိန်နိုင်ငံညီညွတ်ရေးကိုကာကွယ်ရမှာဖြစ်ပြီးလူပေါင်း2000 3000လောက်ရဲ့သဘောထားကိုအလေးမထားနိုင်ကြောင်းလည်းမနေ့တုန်းကနိုင်ငံတော်ကိုပြောကြားတဲ့မင်္ဂုံးမှာစပိန်ဘရင်ကပြောဆိုသွားပါတယ်လူဆန္ဒခရီးပွဲကတရားဝင်တီမဖြစ်တဲ့အကြောင်းစပိန်ဆိုရကပြောဆိုထားပေမဲ့ကက်တလိုနီးယားဒေသခွတ်တော်ရေးလှုပ်ရှားမှုခေါင်းဆောင်တွေကတော့မချခင်ရပိုင်းအတွင်းလွတ်လပ်ရေးကြေညာဖို့တနေ့ထံချထားကြတာပါပေါ်စီအိုချုပ်ပုံအခြေခံဥပဒေနဲ့မညီဘူးလို့စပိန်ဘ ਹੁ အစိုးရတရားရုံးတွေကသတ်မှတ်ထားတဲ့လူထုဆန္ဒခံယူပွဲမှာဒေသခံတွေမမပေးနိုင်အောင်ရဲတပ်ဖွဲ့ကဟန်တားဖို့ကြိုးပမ်းရကလူပေါင်း900နီးပါးဒဏ်ရာရခဲ့ကြောင်းလည်းဒေသခံအာဏာပိုင်တွေကပြောဆိုထားပါတယ်ဆန္ဒခံယူပွဲမှာမဲပေးခဲ့သူတွေနဲ့90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွတ်ထွက်ရေးကိုထောက်ခံခဲ့ကြကြောင်းကက်တလိုနီးယားဒေသအာဏာပိုင်တွေပြောဆိုထားကြတယ်လို့ရှင်းမတိုးနောက်ဆုံးဖြစ်နေတဲ့ပြဿနာကိုနိုင်ငံတကာကကြောင်းဝင်ဖြေရှင်းပေးဖို့လည်းတောင်းဆိုထားကြပါတယ်
။ဓာတုပိဒါဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ် Reg Dubois, Joachim Frank နဲ့ Richard Henderson တို့ကိုရွေးချယ်လိုက်ပါတယ်။ဇီဝမော်လီကျူတွေရဲ့ပုံရိပ်တွေထုတ်ရမှာကောင်းမွန်ရှင်းလင်းအောင်ဆောင်ရွက်ခဲ့မှုအတွက်အခုလိုရွေးချယ်ခံရတာပါ။တော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကဓာတုပိဒါဆိုင်ရာနိုဘယ်ဆုရှင်တွေကိုဒီကနေ့ပုတ်ထုနေ့မှာကြေညာလိုက်တာဖြစ်ပြီးစုကြေးကတော့ဒေါ်လာ1,300,000ရရှိမှာဖြစ်ပါတယ်။မော်လီကျူတွေရဲ့ပုံရိပ်တွေကို၃ဖက်မြင် 3D နဲ့ထုတ်နိုင်မဲ့နည်းလမ်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်ဆောင်ခဲ့ကြတဲ့ဒီသိပ္ပံပညာရှင်တွေရဲ့ဆောင်ရွက်ချက်ဟာဆိုရင်ဇီဝဓာတုပညာရဲ့နယ်ပယ်အတွက်ခေတ်သစ်တစ်ခုကိုစောင့်ကျဉ်ပေးခဲ့တာဖြစ်တယ်လို့လည်းအသင်းကြီးကပြောဆိုပါတယ်။သူတွေသနာပြုလေးလာသူတွေအနေနဲ့အရင်တုန်းကတခါမှမမြင်ခဲ့ဘူးတဲ့ဇီဝဓာတုလဲပတ်မှုစနစ်ကိုပုံဖော်လာနိုင်ပြီးတော့ဒါဟာဆိုရင်သက်ရှိတွေရဲ့ဓာတုစနစ်အခြေခံတွေကိုနားလည်ဖို့နဲ့ဆေးဝါးဖွံ့ဖြိုးတိုးတက်ရေးတို့အတွက်ပါအရေးပါတယ်လို့လဲတော်ဝင်ဆွီဒင်သိပ္ပံအသင်းကြီးကပြောဆိုထားပါတယ်ရှင်
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခတ်တရားကလင်းငယ်တွေပါဝင်ဒုက္ခရောက်နေသူလူပေါင်း1,300,000လောက်တွေအရေးပေါ်အကူအညီဖြစ်ရှိလာမဲ့6လအတွင်းဒေါ်လာ434သန်းလိုအပ်တဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မှာတချို့ပြန်ပေါ်ပေါက်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရပ်တည်ရှင်သန်နေရေးအတွက်အကူအညီတွေတိုးမြှင့်ပေးဖို့လိုအပ်နေတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂဌာနကိုစလေရောဘတ်ဝတ်ကင်စ်ကပြောဆိုလိုက်တာပါ။ဒီဘောအကူအညီလိုအပ်နေသူတွေကိုကူညီပေးဖို့ကုလသမဂ္ဂကဒေါ်လာ12သန်းပေးရမယ်လို့လူသားချင်းစာနာမှုရေးရနဲ့အရေးပေါ်ကူညီပေးရင်ညှိနှိုင်းဆောင်ရေးကုလသမဂ္ဂလက်ထောက်တွင်းမှုချုပ်မတ်လိုကော့ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲပြောဆိုလိုက်တာပါ။ဩဂုတ်လ25ရက်နေ့က ARS အစိုးရအုပ်စုကရဲကင်းစကန် 30 လောက်ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ဆက်တွဲမြန်မာလူမျိုးရေးတပ်ဖွဲ့တွေစစ်ဆင်ရေးတွေနဲ့အတူအကြမ်းဖက်မှုတွေပေါ်ရကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းက5,000ကျော်ထိရှိနေကြောင်းလဲကုလသမဂ္ဂကခန့်မှန်းထားတာပါ။ဒီလူတွေအတွက်ချေကလူဝတ်ချက်တွေဖြစ်တဲ့အစားအစာရေမိန်လာစနစ်နဲ့စေဝါပါဝင်အကူအညီတွေအရေးကြီးလိုအပ်နေကြောင်းလဲကုလသမဂ္ဂလက်ထောက်တွင်းမှုချုပ်လောကော့ကမနေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာအစိုးရကိုဖြောက်ချဖို့ချန်စီမှုနဲ့ဆက်နွယ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရမယ့်အရေးရင်ဆိုင်နေရတဲ့ထိတ်တန့်အတိုက်ခံအမျိုးသမီးလွှတ်တော်အမတ်ဟာအခုနောက်ဆုံးနိုင်ငံကနေထွက်ခွာသွားပါတယ်။ဆွဆွဲမှုနဲ့ပတ်သက်နိုင်တဲ့ဂျန်လူတွေကိုပါအရေးယူမယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုလိုက်ပြီးနောက်တနေ့အင်ကာနေ့မှာပဲကမ္ဘောဒီးယားအမျိုးသားကက်တင်ရေးပါတီ CNRP ရဲ့ဒုက္ခထမူဆိုချူဖနွမ်းပင်မြို့တော်ကနေထွက်ခွာသွားခဲ့တာပါ CNRP ပါတီခေါင်းဆောင်ကင်းစုတ်ခါကိုတော့စက်တင်ဘာလ3ရက်နေ့မှာပဲနေအင်ကနေဖမ်းဆီးခေါ်ဆောင်သွားပြီးနိုင်ငံတော်ပုံကန့်မှုနဲ့အရေးယူထားပါတယ်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားမှုတစ်ခုလုပ်ဖို့အမေရိကန်ရဲ့အကူအညီရရှိခဲ့ကြောင်း2013ခုနှစ်ကဗီဒီယိုမှတ်တမ်းတစ်ခုမှာပြောကြားခဲ့တဲ့မှတ်ချက်တွေပေါ်အခြေခံပြီးစင်နာပီပါတီခေါင်းဆောင်ကိုတရားစွဲဆိုတာဖြစ်တဲ့အကြောင်းလဲအစိုးရကပြောဆိုခဲ့တာပါကမ္ဘောဒီးယားအစိုးရအစင်းမြင်ရရှိတယောက်ရဲ့သတိပေးချက်ရရှိခဲ့ပြီးနောက်မှာပဲဒီယိုခရာမူဆိုချူတင်ဆောင်ခဲ့တာဖြစ်ကြောင်းစင်နာပီပါတီအစင်းမြင်ရရှိတယောက်က Twitter လူမှုကွန်ရက်မှာမနေ့ကပြောဆိုခဲ့ပါတယ်ပါတီဥက္ကဋ္ဌဖန်ခံခဲ့ရပြီးနောက်ပိုင်းစင်နာပီပါတီလွှတ်တော်မှတ်တွေတဲကထက်ဝင်နေပါနိုင်ငံကနေတင်းရှောင်သွားခဲ့ပါတယ် ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေလူ့ခွင့်ရေးအုပ်စုတွေကိုအကြည့်အကျဉ်းနှိမ်နင်းခံရချိန်မှာပဲဆန္ဒပီပါတီဥက္ကဋ္ဌဖမ်းဆီးခံရတာဖြစ်ပါတယ်။ဆယ်စုနှစ်သုံးခုလောက်တိုင်းပြည်ကိုအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ဟွန်ဆန်ကအနာကိုဆက်လက်ထိန်းချုပ်ဖို့ရွယ်ပြီးရှစ်နှစ်ထဲရွေးကောက်ပွဲကျင်းပမဲ့အချိန်မှာပဲအတိုက်အခံတွေကိုဖိနှိပ်တဲ့အနေနဲ့နှိမ်နင်းမှုတွေလုပ်တာလို့လည်းရှုမြင်ကြပါတယ်ရှင်။
တူကီနိုင်ငံမှာပြည်ထောင်နေတဲ့အာဏာသိမ်းမှုကြံစည်မှုတွင်သမ္မတရီချစ်တိုင်ရဲ့အာရုံကိုလုံးချံမှုကြံစည်မှုနဲ့အရေးယူခံထားသူ34ယောက်ကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တသက်စီပြစ်ဒဏ်ချလိုက်ပါတယ်။ပြည်ထောင်စီရင်ခံရသူတွေထဲမှာတော့အာဏာသိမ်းမှုကျူးပန်းခဲ့တဲ့ညမှာသမ္မတရှိရာဟိုတယ်ကိုဝင်ရောက်စီးနှင်မှုမှာပါဝင်ခဲ့တဲ့သူတွေလို့ဆိုတဲ့အစိုးရစစ်ဘုတ်ချုပ်ကြီးတွေအရာရှိကြီးတွေလည်းပါဝင်ကြပါတယ်။ဟိုတယ်ကိုစစ်သားတွေဝင်ရောက်စီးနှင်ရမှာတော့သမ္မတနဲ့မိသားစုကပုဂ္ဂတိကလွတ်မြောက်ခဲ့တာပါ။အာဏာသိမ်းမှုကြံစည်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားရသူတွေကိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီလကစလို့ရုံးတင်စစ်ဆေးနေတာဖြစ်ပါတယ်။အမှုငယ်တော်တော်များများအတွက်ပြည်ထောင်နေကိုတော့အစိုးရမှပဲစီရင်ချက်ချခဲ့ပြီးအစိုးရအရာရှိတွေရဲ့အမှုတွေကိုတော့စီရင်ချက်ချတာဒီဒီချင်းကပထမဆုံးဖြစ်ပါတယ်။အမှုရင်ဆိုင်နေရသူတွေကတော့တရားခွင်ရာမျှတမှုမရှိကြောင်းနဲ့ဖမ်းဆီးထားစဉ်ဖိနှိပ်ဆက်ဆံခံရတာတွေရှိကြောင်းပြောဆိုနေကြတာပါ။အစိုးရကတော့တရားခွင်ရဲ့လုပ်ငန်းစဉ်တွေဟာလွတ်လပ်မှုရှိကြောင်းနဲ့နောက်ဆက်တွဲဖမ်းဆီးအရေးယူမှုတွေဟာတူရကီနိုင်ငံရဲ့ဒီမိုကရေစီကိုကာကွယ်ဖို့ဖြစ်ကြောင်းပြောဆိုထားကြပါတယ်။အာဏာသိမ်းမှုကြိုးပမ်းမှုအတွင်းလူပေါင်း140ကျော်လည်းသေဆုံးခဲ့ရတာပါ။တူရကီအာဏာပိုင်တွေကတော့ဆွဆွဲခံရသူတွေကိုတရားဥပဒေနဲ့အညီအရေးယူရမှာအလျှော့ပေးမှာမဟုတ်တဲ့ကြောင်းပြောဆိုထားကြပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ကျူးဘာတန်ယုံကတန်ဝင်တန်း15ရောက်ကိုနိုင်ငံတဲကထွက်သွားဖို့အမိန့်ထုတ်ထားတဲ့အကြောင်းအမေရိကန်အစိုးရကကျူးဘာအစိုးရကိုအသိပေးခဲ့တဲ့အပေါ်တုံ့ပြန်ချက်အမျိုးမျိုးထွက်ပေါ်နေပါတယ်။ကျူးဘာတန်ဝင်တန်းနေ9ရက်အတွင်းနိုင်ငံတဲကနေထွက်သွားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကသတင်းထုတ်တေကိုအင်ကာနီကပြောကြားခဲ့တာပါ။ဒီအပေါ်အမေရိကန်လွှတ်တော်မှတ်တည်ရဲ့တုံ့ပြန်ချက်တွေကတော့ရောထွေးနေပါတယ်။ Republican လွှတ်တော်မှအများအပြားကဒီကိစ္စကိုထောက်ခံပြီး Democrat တွေဘက်ကတော့စန့်ကျင်ထားပါတယ်ရှင
်။ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဆိုင်ပြီးဒီအကြမ်းဖက်မှုတွေအတွင်အမျိုးသမီးနဲ့ကလေးငယ်တွေတပ်ဖြတ်ခံရလိင်ပိုင်းဆိုင်ရာမတရားပြုကျင့်ခံနေရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ပြီးအပြစ်ရှိသူတွေကိုအရေးယူပေးဖို့ကုလသမဂ္ဂ CDOC ကော်မတီနဲ့ CRC ကော်မတီတွေကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိမြောက်နိုင်တယ်လို့ဆိုပြီးတော့လဲ CDOC နဲ့ CRC ကော်မတီတွေအနေနဲ့အထူးစိုးရိမ်တဲ့အကြောင်းပြောပါတယ်။မက်ခင်ဖြူထွေးကအပြည့်အစုံပြောပြမှာပါရှင်
ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေကြုံနေရတဲ့ကြမ်းဖက်မှုတွေဟာလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိမြောက်နိုင်တယ်လို့ဆိုပြီးတော့ဒီကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုအဆုံးသတ်ရေးကုလသမဂ္ဂစီရောကော်မတီနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီ CRC တို့ကမြန်မာအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေအတွင်းရိုဟင်ဂျာမျိုးသမီးနဲ့ကလေးငယ်တွေတပ်ဖြတ်ခံရတာ၊လိင်ပိုင်းဆိုင်ရာမတရားပြုကျင့်ခံရတာအိုရင်ဆုတ်ခွာထွက်ပြေးကြရတာစတဲ့အခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းဒီနေ့ပူးတဲ့ညချက်ထုတ်ပြန်ထားပါရယ်ဒီလိုဆွဆွဲပြောဆိုမှုနဲ့ပတ်သက်လို့အချက်လက်ခိုင်မာမှုဘယ်လောက်ရှိသလဲဆိုတဲ့အမေးကိုတော့စီရောကော်မတီဥက္ကဋ္ဌဒလီယာလိန်နက်ကဖီဝေကိုအခုလိုဖြေပါရယ
် Here today we are talking about more than half of million of displaced people of refugeesAnd we see every day pictures and filming how women and children, meaning they sink in the water.
ကျမတို့ဒီကနေ့ပြောနေတာကလူငါးသိန်းကျော်ဒုက္ခသည်တွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ကိစ္စပါ။အမျိုးသမီးနဲ့ကလေးငယ်တွေထွက်ပြေးနေတဲ့ပုံတွေ၊ရှင်နစ်နေတဲ့ပုံတွေ၊မှတ်တမ်းရုပ်တံတွေကိုကျမတို့နေ့စဉ်တွေ့နေရပါတယ်။ဒါရီတကယ်တမ်းဖြစ်နေတာမဟုတ်ဘူးလို့ပြောချင်တယ်ဆိုရင်တော့ကျမတို့ရဲ့ကြီးညာချက်ထဲမှာတိုက်တွန်းထားသလိုပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေမကြာခင်တုန်းကဖွဲ့စည်းပေးခဲ့တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံထဲကိုဝင်ရောက်ခွင့်ပြုပြီးလေ့လာခွင့်ပေးဖို့လိုပါတယ်။ဒီအချက်အလက်ရှာဖွေရေးအဖွဲ့သွားရောက်လေ့လာပြီးထွက်လာတဲ့ရလာအပေါ်မှာမှအကောင်အဆိုးအသေးချပြောနိုင်လိမ့်မယ်လို့ထင်ပါတယ်
။မြန်မာအစိုးရကတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့ဟာရခိုင်ပြည်နယ်အတွင်းပြည်ပခါကိုဖြေရှင်းရမှာအထောက်အကူမဖြစ်တဲ့အပြင်ပြည်ပခါကိုပို့ပြီးတော့စိုးဝါးစီနိုင်တယ်လို့ဆိုပြီးတော့ဒီအဖွဲ့ကိုလက်မခံပါဘူး။ဒီလိုလက်မခံတဲ့အပေါ်မှာနိုင်ငံတကာကလည်းဝေဖန်နေတာဖြစ်ပါတယ်။ ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဥယျာဉ်စုကွာထွက်ပြေးနေကြတဲ့အကာအကွယ်မဲ့ရွှေကြားမျိုးသမီးနဲ့ကလေးငယ်တွေရဲ့လိုအပ်ချက်တွေကိုမြန်မာအစိုးရကဖြည့်ရှင်းကင်တွယ်ပေးရလိမ့်မယ်လို့စီရောနဲ့ CRC ကော်မတီတွေကပြောနေတာပါဒီကော်မတီတွေရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်ပေးရမယ့်တာဝန်ရှိတယ်လို့စီရောကော်မတီဥက္ကဋ္ဌတယ်လီယာလိနက်ကပြောပါတယ်
In July, CEDAW Committee adopted General Recommendation Number 35 on Violence Against Women. And among many very important
CEDAW Committee in July, CEDAW Committee in July, အကြံဖတ်မှုတွေမဖြစ်အောင်ကာကွယ်တာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့အပြစ်ရှိသူတွေကိုအရေးယူတာမျိုးဆောင်ရွက်ရမှာဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့စီရောကော်မတီမှာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေနဲ့အညီလိုက်ပါဆောင်ရွက်ဖို့ပြီးတော့စီရောကော်မတီရဲ့ရေပုံရအကြံပြုချက်အမှတ်35နဲ့အညီလိုက်ပါဆောင်ရွက်ဖို့တိုက်တွန်းပါတယ်။
မြန်မာအစိုးရအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုမြန်မာနိုင်ငံနဲ့အတားအဆီးမရှိအမြန်ဆုံးဝင်ရောက်ခွင့်ပြုဖို့နဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းစီဒေါနဲ့ CRC ကော်မတီတွေကတိုက်တွန်းပါတယ်။ဒီတော့အထွန်းမှာပဲနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကရခိုင်ပြည်နယ်မောင်နှုတ်ကျေးရွာမှာဩဂတ်လ29ရက်နေ့တုန်းကရိုဟင်ဂျာမွတ်စလင်တချို့ရရက်ဆက်ဆက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီရွာမှာရှိတဲ့ရိုဟင်ဂျာရွာသားတချို့ကိုမြန်မာစစ်တပ်ကရိုက်နှက်တာတားနဲ့ထိုးတာတနက်နဲ့ပြစ်တတ်တာလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာအပါအဝင်ရရဆက်ဆက်တက်ဖြတ်တာတွေရှိခဲ့တယ်လို့ဆိုပြီးတော့နာမည်တွေပုံတွေနဲ့အတူဖော်ပြထားပါတယ်။ဒါပေမဲ့ဒီဖော်ပြချက်နဲ့ပတ်သက်လို့ VOA အနေနဲ့ကတော့တိကျအတည်ပြုနိုင်တာမရှိသေးပါဘူးရှင
်။မကင်ပြူတွေပြပြခဲ့တာပါရှင်။မြန်မာနိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေထွက်ပြေးနေတဲ့အခြေအနေပေါ်မှာစိတ်မကောင်းဖြစ်မိတဲ့အကြောင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာသတင်းတုံးနေတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတချို့ကပြောပါတယ်။တစ်ချိန်တည်းမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေကြီးထွားလာမှာကိုရောသူတို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်ပါစိုးရိမ်နေကြရတဲ့အကြောင်းကိုလည်းပြောပါတယ်။ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးကိုငင်းချန်းကပြောပြမှာပါရှင
်။ဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပြိပက္ခတွေကြီးထွားလာမှာကိုစိုးရိမ်သူတွေထဲမှာဗုဒ္ဓဘာသာဝင်တွေသာမကပဲခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေလည်းပါဝင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်သတင်းသုံးတဲ့မြန်မာဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်တဲ့အရှင်ပရာဂါနဘောဓိကမိန့်ကြပါတယ
် Our community feeling very sad because it is very crisis for our places a lot of people come in our
ဦးဇင်းတို့နေရာမှာဖြစ်နေတဲ့ပြိပက္ခတွေနဲ့ပတ်သက်ပြီးဘုန်းကြီးတို့တိုင်ဝမ်ကအထူးစိုးရိမ်ပါတယ်မြန်မာပြည်ဘက်ကလူတွေအများကြီးရောက်လာနေကြတယ်ကြမ်းဖက်မှုတွေတွေဦးဇင်းတို့ကစိတ်မကောင်းဖြစ်မိတာပါဦးဇင်းတို့ကတတ်တာမီးရှို့တာတိုက်ခိုက်တာတွေကိုမကြိုက်တဲ့အတွက်အထူးစိတ်မကောင်းဖြစ်ရပါတယ
်မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဗုဒ္ဓဘာသာဖုံးတော်ကြီးကြောင့်အ ਨੇ ချင်းသာရှိပြီးတော့အများစုကကောက်စ်ဘဇားခရိုင်အတွင်းမှာရှိတာဖြစ်ပါတယ
် Our community every community a minority we are operating here now I cannot explain all problem
ဒီပါဦးစင်းတို့တဲ့အတိုင်းဝိုင်းအားလုံးကလူနည်းစုတွေပါနည်းနည်းလေးပဲဒါကြောင့်လဲစိုးရိမ်နေရပါတယ်တော်တော်စင်မှာရှင်းမပြနိုင်ပေမဲ့ရှေ့အနာဂတ်မှာဖြစ်လာနိုင်တာတွေအတွက်စိုးရိမ်တာပါ
2022ခုနှစ်စက်တင်ဘာလအတွင်းတုန်းကလည်းကောက်ပဇားခရိုင်ရာမူးဒေတာမှာလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြိပက္ခတွေဖြစ်ပွားခဲ့ပြီးအ ਨੇ ဆုံးဗုဒ္ဓဘာသာဖုံးတော်ကြီးကြောင်ခုနှစ်ကျောင်းကိုမွတ်စလင်တွေကမီးရှို့ဖျက်ဆီးခဲ့ပါတယ်။မီးရှို့ခံခဲ့ရတဲ့ကျောင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကနောက်ပိုင်းမှာပြန်ဆောက်ပေးခဲ့ပေမဲ့ရှေးဟောင်းဖျားတွေနဲ့အဆောက်အုံတွေဆုံးရှုံးခဲ့ရမှုပါတယ
်။ကိုငင်းချန်းပြောပြသွားတာပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲက9နှစ်သက်တမ်းရှိခဲ့ပြီးဖြစ်တဲ့ရိုဟင်ဂျာမိုဘိုင်းဖုန်သတင်းတောက်ကွန်ရက်အများစုဖြစ်စည်းသွားတာကြောင့်ရခိုင်ပြည်နယ်ကစစ်တပ်ရဲ့ချိန်မှုန်းမှုအသေးစိတ်သတင်းတွေရဖို့အခက်အခဲနဲ့ရင်ဆိုင်နေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့ရိုဟင်ဂျာအတိုင်းဝိုင်းသတင်းဌာနတွေကပြောပါတယ်။ဒါကြောင့်လဲရခိုင်ပြည်နယ်အတွင်းကမြန်မာစစ်တပ်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသတင်းမှန်တွေမရဘဲဖြစ်စေတယ်လို့လဲကဘာတလွှားကရိုဟင်ဂျာပြောခွင့်ရတွေကပြောနေကြတာပါ။မတ်ဟဆင်ရဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
ရိုဟင်ဂျာလူမှုအတိုင်းဝိုင်းတွင်းကလူငယ်တွေကသူတို့ရွာတွေကအနိုင်ကျင့်စော်ကားမှုဆိုတာတွေကိုလက်ခံတယ်လီဖုန်းနဲ့မှတ်တမ်းရိုက်ကူးပြီးအင်တာနက်ကနေပြပကိုပို့တာပါ American Times ကိုတီးဖြတ်တင်ဆက်နေတဲ့ရိုဟင်ဂျာဒုက္ခသည်ဂျာဖာအာရခိန်ကတော့ဒေတာရင်းမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်ပြီးနောက်ပိုင်းဩဂုတ်လကုန်ပိုင်းကဆက်လို့သ ူးစီကိုပေးပို့နေတဲ့မိုဘိုင်းသတင်းတောက်တွေရဲ့90ရာခိုင်နှုန်းကသတင်းမပို့နိုင်တော့ဘူးလို့ပြောပါတယ်။ Saudi Arabia မှာအခြေစိုက်တဲ့ Japan Arkin ကအခုလို့ပြောပါတယ်။
Arkanamaze clearance operation gorbuli hoy mema government te maye hondere
re masada nemye shinle mu soe niya ma ruinja ri ko tat phet arama pyu chin mishu ra ri le pa ba de pi ga de sasune ti twin ruinja ri ko phi ne tat phet mu ri de aku phet de ajan phet mu ri ga lo aso wa so ma da mae chanar lo ye mobile tadin taw de ma shi da ajan phet mu ne patat lo chanar lo tadin yun nai na ga le ayan a ne da jaw khan pi ne ga ni aku tadin ni ya da tait ne ba de
yakhan pi ne myaw pai ga ywa mya su ma လူသူကင်းမဲ့သွားတာနဲ့အတူမိုဘိုင်းသတင်းတောက်တွေလည်းတခြားသူတွေနီးတူဘင်္ဂလားဒေ့ရှ်ကိုမဖြစ်မနေထွက်ပြေးကြရတာလို့ဘင်္ဂလားဒေ့ရှ်အခြေစိုက်ရိုဟင်ဂျာလူမှုအတိုင်းဝိုင်းခေါင်းဆောင်ကိုကိုလင်းကပြောပါတယ
်အရောကိချူမနုရှအလာအာကန်ဒဘူတိုရေတူအိုင်းနဖက
်တချို့ကပျောက်နေလို့တခြားရိုဟင်ဂျာယောက်ျားတွေနီးတူအသက်များခံရသလားဆိုပြီးတော့စိုးရင်စရာပါတချို့ကတော့ရခိုင်မှာရှိနေတယ်ဒါပေမဲ့အလုလုလို့မရနိုင်တဲ့အခြေအနေမျိုးမှာရှိနေပါ
ဗုဒ္ဓဘာသာဝင်အမျိုးသမီးတဦးကိုရိုဟင်ဂျာမွတ်စလင်တွေကအုပ်စုဖွဲ့အဓမ္မပြုကျင့်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရခိုင်ပြည်နယ်တွင်းကလူမှုအတိုင်းဝိုင်းချာအဓိကယုံနေပေါ်ပေါက်ခဲ့တဲ့2012ခုနှစ်ကစလို့ရခိုင်ပြည်နယ်တွင်းကမတရားပြုကျင့်မှုဆိုင်ရာအထောက်အထားတွေကိုမိုဘိုင်းဖုန်းအနေနဲ့ရယူပြီးအင်တာနက်လူမှုကွန်ရက်တွေကနေတဆင့်ပြပကိုပို့ပေးဖို့ရိုဟင်ဂျာလူငယ်အတိုင်းဝိုင်းတွင်းကလူငယ်တွေကိုစီယုံဆောင်ရွက်ခဲ့တာလို့လဲကိုကိုလင်းကပြောပါတယ်ဒါပေမဲ့ဒီအော်ဂုတ်လကတည်းကဆက်လို့မိုဘိုင်းသတင်းတောက်အများစုမရှိတော့သလိုနှိမ့်ဆက်ညှဉ်းပန်းမှုတွေရိုဟင်ဂျာရွာတွေကအဖြစ်အပျက်တွေကိုမတင်ပြနိုင်တော့ဘူးလို့လဲရိုဟင်ဂျာလူမှုအတိုင်းဝန်ခေါင်းဆောင်ကိုကိုလင်းကပြောပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုသတင်းတောက်တွေလွတ်လွတ်လပ်လပ်သတင်းယူခွင့်မရတဲ့အချိန်မှာနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေမီဒီယာတွေအတွေ့ရိုဟင်ဂျာလူငယ်မိုဘိုင်းသတင်းတောက်တွေထံကနေအချက်အလက်တွေအထရယူကြရတယ်လို့လဲအိုင်ယာလန်အခြေစိုက် The Stateless Rohingya website ကိုတည်ဖြတ်သူ Rohingya ဒုက္ခသည်မိုဟာမက်ရာဖစ်ကပြောပါတယ
် Near Zedun Hakoday de Hobol Lekoya Manushikulase Arkanos
ငင်္ဂါလူခွေအဖွဲ့တော်တော်များများနဲ့သတင်းသမားတွေကအာရကန်လူခွေဂျိုးပမှုတွေနဲ့တခြားဆက်ဆက်သတင်းအချက်အလက်တွေကို Rohingya မိုဘိုင်းကွန်ရက်ကနေရယူနေတာပါသူတို့အားလုံးကရခိုင်သတင်းတွေပြက်လက်နေကြတာလေ
လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကတော့ဒီရိုဟင်ဂျာမိုဘိုင်းသတင်းတောက်ကွန်ရက်ကိုရိုဟင်ဂျာအခွင့်အရေးစောင့်ကြည့်သူများလို့ညီညွတ်ပြောဆိုပြီးရဲစွမ်းတတ္တိနဲ့စွန့်ရည်ရှိတဲ့ရိုဟင်ဂျာအခွင့်အရေးစောင့်ကြည့်သူတွေကသူတို့ဒေတာတွေကအကြမ်းဖက်မှုတွေကိုရယူကြပြီးသတင်းတွေဓာတ်ပုံတွေဗီဒီယိုတွေကိုကဘာကိုချပြနိုင်တဲ့စွန့်ရည်ဟာဆိုရင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေအတွင်းနဲ့အခုဩဂုတ်လ25ရက်နေ့နောက်ပိုင်းရက်တွေအတွင်းဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုပြသတာမှာတိတ်ပြီးတော့အရေးပါတယ်လို့ပြောပါတယ
် The eyes and ears of these Rohingya monitors were the last witnesses to what is happening because
ဒီ Rohingya စောင့်ကြည့်သူတွေရဲ့မျက်စိတွေနားတွေကဖြစ်ပျက်တာတွေရဲ့နောက်ဆုံးသက်သေတွေပါဘာကြောင့်လဲဆိုတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့တွေသတင်းတောက်တွေနိုင်ငံတကာစောင့်ကြည့်လေ့လာသူတွေဝင်ရောက်ခွင့်တားမြစ်ထားခံရစေအကြောင်းပါဗမာအစိုးရကဒီဒေသတွေကိုလုံးဝပိတ်ထားတာပါပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုစနစ်တကျချိုးဖောက်နေပြီးဘယ်သူမှလည်းဘယ်တော့မှမတွေ့ရတော့ပါဘူ
းမြန်မာအစိုးရဘက်ကတော့အစိုးရအစီအစဉ်နဲ့ပြည်တွင်းပြည်ပသတင်းတောက်တွေကိုအကြမ်းဖက်မှုဖြစ်နေတဲ့ဒေသတွင်းသတင်းရယူဖို့စီစဉ်ပေးလေရှိပေမဲ့လည်းအစိုးရအစီအစဉ်နဲ့ဖြစ်တဲ့အတွက်လွတ်လွတ်လပ်လပ်သတင်းရယူခွင့်မရဘူးလို့စောင့်ကြည့်လေ့လာသူတွေကဝေဖန်ကြတာဖြစ်ပါလေရှင
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်ကကျေးရွာတချို့ကနေအစ္စလမ်ဘာသာဝင်တချို့ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လွတ်ထွက်ခွာနေစေဖြစ်တဲ့အကြောင်းရခိုင်အစိုးရကပြောပါတယ်။အစိုးရဘက်ပိုင်းကဒီလိုထွက်ခွာသွားမဲ့သူတွေကိုသူတို့တောင်းဆိုတဲ့အချက်တွေဖြည့်ရှင်းပေးမယ်ဆိုတဲ့အကြောင်းအမျိုးမျိုးဖြောင်းပြခဲ့ပေမဲ့တစ်ဖက်နိုင်ငံကိုပဲကိုယ်သဘောနဲ့ကိုယ်သွားရောက်ဖို့သာစိတ်ထက်သန်နေကြတယ်လို့လည်းပြောပါတယ်။လက်ရှိအချိန်အထိဒီရက်ပိုင်းအတွင်းမှာတင်ခတ်မှန်းကြီး2000နီးပါးထွက်ခွာသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ကျေးရွာသားအချို့ဟာပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့တည်းကနေအခုအောက်တိုဘာလအစအထိအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာနေကြဆဲဖြစ်ပါတယ်။ဒီလိုထွက်ခွာသွားတဲ့လူတွေကိုအာဏာပိုင်တွေဘက်ကလူခွင့်ရေးကော်မရှင်ကမ္ဘာ့စစ်ချေနီစတဲ့အသင်းအဖွဲ့တွေနဲ့တွားရောက်တွေ့ဆုံကမတွားဖို့ဖြောင်းပြမှုတွေလုပ်ပေမဲ့ဆက်လက်ထွက်ခွာသွားနေကြဆဲရှိရဲလို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူး ဦးတင်မောင်ဆွေကပြောပါတယ
်ရွက်ကထွက်သွားတာတော်တည်သလောက်ဆိုရင်တော့2000ကျော်တော့ထွက်သွားပြီကျွန်တော်တို့ဘက်ကတော့သွားတွေ့ရတာမှာကျွန်တော်တို့မဟုတ်ဘူးဒီနိုင်ငံတကာသစ်ချင်းကြီးအဖွဲ့ကြီးအခုကရောချင်မွတ်စလင်ရမ်းရဖိုင်လည်းပါတယ်တပ်ပလီစီယာတွေလည်းပါတယ်ဟိုလူခွင့်ရေးကော်မရှင်အဖွဲ့ကြီးလည်းပါတယ်အဖွဲ့မျိုးစုံပေါ့နော်ကျွန်တော်တို့ကကြီးရခရိုင်ယူနေအဲ့အဖွဲ့လည်းပါတယ်ဒီလိုဘာဖြစ်လို့သွားလဲသွားမေးပထမအဲ့ဒါဒီဘက်မှာလည်းလိုအပ်တာတွေကိုလည်းအကုန်လုံးဒီမှာဖြည့်ဆည်းဆောင်ရွက်ပေးနေဖြစ်တဲ့အတွက်အဘာလိုအပ်လဲအတူတော့ဟိုဘာမှမလို့အခုသူ့အနေနဲ့တော့ဒါဟိုဘက်ကနေပြီးတော့ဖုတ်ဆက်ပြီးတော့ခေါ်တဲ့အတွက်ဒါသူတို့သွားရမယ်เนาะအဲ့တော့နောက်တစ်ခုကလည်းအကြောင်းပြရတော့ရေခါနေတယ်ပေါ့လေအဲ့ဒီလိုလည်းအကြောင်းပြလာတဲ့ခုရှိပါတယ်အဲ့တော့ဟိုဘက်ကလည်းဆင်လင်ကန်းပြပါဆိုလို့ရှိရင်ခေါ်တယ်ဆက်လေဟိုဘက်ကနေပြီးတော့လှုပ်ပေးတာဖြစ်တဲ့အတွက်သူတို့ဘက်ကတော့အကုန်လုံးတန်ဟိုမဖြစ်မနေသွားရမှာပါပဲအတော်ရခါကျလို့စကတူညံ့ပြီးကြတော့ဖုတ်ဆက်ပြီးတော့ပြောရပါတယ်ကျွန်တော်တော့သွားပါပြီဆိုတော့အတင်းအဓမ္မနဲ့တော့ကျွန်တော်တို့လုပ်တာတော့မဟုတ်ဘူးဒါသူ့အနေနဲ့သူအာသူတို့ဆွေမျိုးတွေရှိရပဲကိုပဲဒါပြန်သွားတဲ့သဘောပါ
ဒီလိုထွက်ခွာသွားတာမှာအကျန်းဖက်ပရိပခ္ခတွေကြုံခဲ့ရတဲ့မောင်တော်ဒေတာပြင်အကျန်းဖက်ခံရခြင်းမရှိတဲ့ဘူဒီတော်နယ်မြောင်ဦးဘက်ကအစ္စလမ်ဘာသာဝင်တွေပါထွက်ခွာသွားမှုတွေရှိနေတယ်လို့ဦးတင်မောင်ဆွေကပြောပါတယ်အာနာပိုင်တွေဘက်ကအတင်းအကျပ်သွားရောက်ဖို့တိုက်တွန်းတာမရှိသလိုတားမြစ်ခြင်းလည်းမရှိဘူးလို့လည်းပြောဆိုထားပါတယ်တမရော်ဘက်ကလည်းကျမရေးအတွက်စောင့်ရှောက်မှုတွေပါလုပ်ပေးနေသလိုအရေးပေါ်တားဖွာလာမှုအတွက်ပါလှုပ်ဆောင်ပေးနေရတယ်လို့ဦးတင်မောင်ဆွေကပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကျေးရွာသားတွေဟာမြန်မာအာဏာပိုင်တွေရဲ့ရရဆက်ဆက်နှိပ်ကွပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြရတယ်လို့အစင်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်။ဒါ့ပေမဲ့မြန်မာနိုင်ငံတော်အတိုင်းမင်ငန်တော်ဆန်းစုကြည်ကိုရိုင်ကစစ်တပ်ကိုလုံထုံးလုံပြီးပေါင်အတွင်းမှာပဲလှုပ်ဆောင်ဖို့ညွှန်ကြားထားပြီးစစ်စင်ရေးတစ်ခုလုံးကိုလည်းပြီးခဲ့တဲ့စက်တင်ဘာ5ရက်နေ့ကနေစပြီးရက်ဆိုင်လိုက်ပြီးဖြစ်ပေမဲ့ဘာကြောင့်အခုလိုဆက်လက်ထွက်ခွာနေသလဲဆိုတာကိုနားမလည်နိုင်ကြောင်းစက်တင်ဘာ19ရက်နေ့ကတန်တမန်တွေကိုတွေ့ဆုံချိန်မှာရှင်းလင်းပြောကြားခဲ့ပါတယ်။ဒီလိုထွက်ခွာသွားတာနဲ့ပတ်သက်လို့ဦးတင်မောင်ဆွေကတော့နောက်ွယ်ကနေကြိုးကင်မှုတွေရှိနိုင်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်။
သူတို့တွေကဒီဘာသာတရားနဲ့သူတို့အုပ်ချုပ်တာဖြစ်တဲ့အတွက်သူတို့ကမိနိုင်မဲ့လို့တယ်သူတို့လူတွေအလုံးကအထက်ကနေတော့ဒီတိုင်းမပြေဒီတိုင်းမလုပ်တယ်သူတို့ကဟိုဘက်ကနေပြီးတော့အကုန်ပြန်လာခဲ့လို့ဆိုတာဖြစ်တဲ့အတွက်အကုန်ပြန်လာတာပဲသူတို့ကအေးအေးဆေးဆေးပဲဘာမှဟိုကျွန်တော်ဘလို့ပဲထောင်းပြထောင်းပြမရဘူးလေသူနောက်ွယ်နေကြိုးကင်နေတဲ့အဖွဲ့တွေပေါ်ပဲဟုတ်ကဲ့အဲ့ဖွဲ့တွေကပဲသူဘလို့ plan နေရှိလဲတော့မသိ
ဒီလိုထွက်ခွာနေတာတွေကြောင့်လက်ရှိမှာကြမ်းရှိနေတဲ့မွတ်စလင်လူဦးရေစည်းရင်းကိုလည်းပြန်လည်ကောက်ယူမှုတွေလုပ်နေတာတွေရှိပေမဲ့လည်းလုံခြုံရေးအခက်အခဲတွေကြောင့်ကောက်ယူမှုမှာကြန့်ကြာနေရတာတွေလည်းရှိပါတယ်တစ်ချိန်တည်းမှာပဲရခိုင်ဒေသအတွင်းမှာ ARSA လို့ခေါ်တဲ့အကျန်းဖက်အဖွဲ့ဝင်တွေဘက်ကထပ်ပြီးအကျန်းဖက်နိုင်တဲ့ဆိုတဲ့သတင်းတွေပြန့်နှံ့ထွက်ပေါ်နေပါတယ်ဒီအတွက်ဒေတာကန်ပြည်သူတွေမှာဒီသတင်းနဲ့ပတ်သက်လို့ပိုပြီးစိုးရိမ်မကင်းဖြစ်လာရတာတွေရှိနေပါတယ်သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့ဥတင်မောင်ဆွေကတိုက်ခိုက်မှုသတင်းတွေထွက်ပေါ်နေတာတွေမှန်မှန်ဆိုတာထက်သူတို့ဘက်ကတော့လုံခြုံရေးကိုသာအဓိကထားဆောင်ရွက်လျက်ရှိတယ်လို့ပြောပါတယ်ရခိုင်ပြည်နယ်နေကြားဆောင်အဖွဲ့ကဒူရဲမှုကြီးဗညာဦးကလည်းလုံခြုံရေးပိုင်းကိုအထူးဂရုပြုထားဆောင်ရွက်နေတယ်လို့ပြောပါတယ
်မားလီကြီးတွေမှန်နေပြီကျွန်တော်တို့ကကျွန်တော်တာဝန်ရှိသူအစစ်အစစ်နဲ့စီစစ်သုံးသပ်ပြီးတော့ဒါအပြည့်ဖြတ်နော်အဲ့ဒါလေးတော့လုံညုံကြီးကတော့အမကျွန်တော်တို့အကုန်လုံးကိုအလက်လဲလို့ဒါတိုးမြင့်ထားတော့
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လ25ရက်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းကျော်သွားပြီလို့ကုလသမဂ္ဂကတော့ထုတ်ပြန်ထားပါတယ်ဒါပေမဲ့ဒီအရေအတွက်ကိုမြန်မာဘက်ကဟုတ်မဟုတ်အတိမပြုသေးပါဘူးဒီဒုက္ခသည်တွေကိုစီစစ်ပြီးနိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာဘက်ကကြေးရွာသားတွေဖြစ်တယ်ဆိုရင်တော့လက်ခံပါမယ်လို့မြန်မာအာဏာပိုင်တွေဘက်ကတော့ပြောဆိုထားပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DBB ရုပ်တံလိုင်းကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမိမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာတွေကို DBB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာတိုက်ကနေဝေဖန်အကြံပေးခြင်းရတော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ4ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။အခုညပိုင်းနာဆင်ရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့ဒီလူမှုကျန်းမာရေးအစီအစဉ်မြမအရေးသုံးသပ်ချက်မှာတော့
I think it's difficult to know what the numbers are and of course if you look at somebody
ရခိုင်ရေးမှာမြန်မာနိုင်ငံကအခြေအနေနဲ့တခြားမွတ်စလင်တောင်ကျမ်းသူတွေရှိနေတဲ့ထိုင်းဖိလစ်ပိုင်အခြေအနေတွေရဲ့ကွာခြားမှုတူညီမှုတွေကိုစုနေထားတာကိုနားဆင်ကြရဖို့ရှိပြီးဗုဒ္ဓဟူးနေ့တိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ဒေါက်တာတန့်စောအစီအစဉ်ထုတ်လွှင့်ပေးနေတဲ့လူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါကျမ်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်ရင်အဝလွန်ယောဂနဲ့စီးကြိုသွေးကြိုယောဂတွေရှော့ချပေးနိုင်မှာဖြစ်တဲ့အကြောင်းဓာတုနဲ့ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဒေါက်တာတင်းတင်းလှိုင်နဲ့အာဟာရပညာရှင်ဒေါက်တာမေဖူးစွန်တို့ကရှင်းလင်းပြောပြပေးမှာဖြစ်ပါတယ်ရှင
်တာမန်ရှိတဲ့ကိုလေးချင်းထက်အဆမတန်မြင့်တက်နေပြီးအဝလွန်ယောဂရှိနေတဲ့သူတွေဟာနှလုံးယောဂသွေးကြိုယောဂနဲ့စီးကြိုသွေးကြိုယောဂတွေဖြစ်ဖို့အခွင့်အရေးများလာပါတယ်။အဝလွန်ညင်းတဲ့စီးကြိုသွေးကြိုယောဂရဲ့ဆက်ဆက်မှုကိုမေးကြည့်တဲ့အခါမှာတော့ Grand Hanta International Hospital မှာဓာတုနှင့်ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဖြစ်သူဒေါက်တာဒေါ်သင်းသင်းလှိုင်ကအခုလိုပြောပါတယ်
။စီဓာတ်တွေများလာနေတယ်။အဲ့အစီတစ်ရှူတွေကနေပြီးတော့ cytokine လို့ခေါ်တဲ့အဲ့ဓာတ်တွေထုတ်ပါတယ်။အဲ့လိုမျိုးဓာတ်တွေကကျမတို့ကိုယ်ခန္ဓာထဲမှာရှိတဲ့မုန့်ချိုအိမ်မှာရှိတဲ့ insulin ထွက်နှုံးတော်၎င်းထွက်လာတဲ့ insulin ရဲ့အစွမ်းသက်တည်ကိုတော်၎င်းသူကကျဆင်းစေရဲ့ insulin ရဲ့ပုံမှန်လုပ်ငန်းကဒီကျမတို့ရဲ့သွေးကြောလေးတွေမှာရှိတဲ့တခြားချိုဓာတ်ကိုပုံမှန် level ဖြစ်အောင်သူကထိန်းပေးတယ်။ဒါပေမဲ့ insulin ကောင်းကောင်းလုပ်မလုပ်တော့ဘူးဆိုလို့ရှိရင်ဒီတခြားတွေကရှိတဲ့နာထက်သွေးထဲမှာပို့ပြီးတော့အချိန်ပြည့်ရှိလာတဲ့အခါမှာသွေးချိုဆိုတာဖြစ်လာတယ်။သွေးချိုကဒီသွေးထဲကနေပြီးတော့ကြောက်ကက်ကိုရောက်တဲ့အခါမှာစီးဖြစ်ပေါက်သွားတဲ့အခါမှာစီးထဲမှာလည်းကြားပါလို့ရှိရင်စီးချိုဆိုတာဖြစ်လာတယ်။
ကိုယ်လေးချင်းပမာဏချင်းတူပေမဲ့အရက်ရှည်တဲ့သူတွေကအဝမလွန်ပဲအရက်ပုတဲ့သူတွေကအဝလွန်နေတာမျိုးကြုံတွေ့ရလေရှိပါတယ်အဝလွန်ခြင်းရှိမရှိကိုကိုယ်လေးချင်းပမာဏနဲ့အရက်အမြင့်တို့ကိုအချိုးချပြီး BMI လို့ခေါ်တဲ့ရည်ညွှန်းကိန်းနဲ့တိုင်းတာရတယ်လို့ဒေါက်တာဒေါ်သင်းသင်းလှိုင်ကပြောပါတယ
်အရက်ဆိုရင်စင်တီမီတာဒါမဟုတ်လို့ရှင်ပေနဲ့ဟိုဟာနဲ့လက်မနဲ့တိုင်းမယ်အဲ့ဒါရဲ့နောက်ပြီးတော့ခုနကတော့ကိုယ်လေးချိန်တိုင်းတာလို့ရတယ်ကီလိုဂရမ်ဒါမှမဟုတ်လို့ရှင်ပေါင်အဲ့နှစ်ခုရလာတဲ့ကိုယ်လေးချိန်နဲ့အရက်နဲ့ကိုတိုင်းတာပြီးတွက်ချက်ထားတယ် body mass index အတူအားဖြစ်ဆိုရင် BMI အဲ့ဒီဟာကိုကျမတို့လက်ကူစွာတွက်ချက်လို့ရတယ်တယ်လီဖုန်းရှိတဲ့သူတိုင်းမှာအင်တာနက်မှာ BMI calculator လို့တွက်ချက်တာလို့ထည့်လိုက်လို့ရှင်ခုနကျမရဲ့အရက်ကျမရဲ့ကိုယ်လေးချိန်ကိုထည့်လိုက်လို့ရှင် BMI ဆိုတာထွက်လာတယ်ပေါ့နော်အဲ့မှာမှကျမကျမရဲ့အခွင့်အရေးပြောထားတာကျမရဲ့အရက်နဲ့ရှိတဲ့ကိုယ်လေးချိန်ဟာ 18.5 ကနေ 24.6 လို့သတ်မှတ်ထားတယ်25ထက်ကျော်သွားလို့ရှင်ကိုလေးချိန်ပိုတယ်30ထက်ကျော်သွားလို့ရှင်အဝလွန်နဲ့35ထက်ကျော်သွားရင်ဆိုးရွားစွာအဝလွန်တယ်လို့သတ်မှတ်ထားတယ
်ကိုကုတ်ကအဝလွန်နေပြီလို့သိလိုက်ရတဲ့အခါမှာကိုလေးချိန်ရှော့ချခြင်းတဲ့သူတွေဟာနေ့စဉ်စားတောက်နေတဲ့အစားအသောက်ပမာဏကိုအဆမတန်ရှော့ချလေးရှိကြပါလေအစားအသောက်တိုင်းကိုရှော့ချစရာမလိုပဲအမြင့်တဲ့ကျွယ်ဝတဲ့အစားအစာတွေကိုများများအစားသုံးပေးဖို့လိုတယ်လို့ Grand Hanta International Hospital မှာအဟာရပညာရှင်ဖြစ်သူဒေါက်တာမေဖူးစွန်ကပြောပါလေ
ကျမတို့ healthy eating plate ကိုစားပြီးဆိုလို့ရှိရင်ကျမတို့ပုဂံများပေါ့နော်ဒါနိုင်ငံတကာမှာသတ်မှတ်ထားတာ 9 inch ရှိတဲ့ကိုလမပက်လက်ပုဂံရှိတဲ့ဟာကို standard ယူထားပြီးတော့ပုဂံရဲ့တဝက်ပေါ့နော်တဝက်ကိုကျမတို့ fiber ပါတယ်အဓိက fiber တွေပါတယ်ဟင်းဟင်းပဲဒီလိုနေရာပေးပြီးတော့ကျန်တဲ့ပုဂံ၄ပုံ2ပုံကျမတို့ carbohydrate carbohydrate ပါ carbohydrate ရဲ့အဓိကအစားအစာဖြစ်တဲ့ထမင်းမစားရင်ကျမတို့ခောက်ဆွဲစားမယ်ကြာစံစားတယ်မွေးငါးဘက်စားတယ်ညက်ခောက်ဆွဲစားတယ်နောက်စံကြုံအခြေခံပြီးထုတ်ထားတဲ့အစားစားတွေနောက်ပါမုတ်ပိတ်မုတ်ကြီးနောက်အခုမြန်မာနိုင်ငံမှာဆိုမြန်မာလူမျိုးတွေစားတဲ့ကောင်းကင်းနဲ့ကောင်းကင်းကိုအခြေခံထားလုပ်ထားတဲ့မုတ်တွေဒါတွေအားလုံးကကျမတို့ပကံရဲ့၄ပုံ2ပုံမှာပဲနေရာယူတင်တယ်နောက်ကြံတဲ့ပကံရဲ့၄ပုံ2ပုံကြာကျမတို့အသားချက်ပေါ့နော်
အစီစားရင်အဝလွန်ယောဂါဖြစ်နိုင်တယ်လို့ ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ဂစီတက်တွေကိုအလွန်ကျွံစားသုံးခဲ့မယ်ဆိုရင်လေကိုယ်လေးချိန်မြင့်တက်လာနိုင်ပါတယ်။တခြားတက်များတဲ့အစားအသောက်တွေကိုအလွန်ကျွံစားသောက်ခြင်းဟာအဝါလုံးယောဂနဲ့ဆီကျူသွေးကျူယောဂတွေကိုဖြစ်စေနိုင်တယ်လို့ဒေါက်တာမေဖူးစွန်ကပြောပါတယ်
။ဒီ fast food တွေကျမတို့ပြီးတော့ attitude ကပါအပူဆောင်ကြပါတဲ့ energy drinks တွေနောက်အသင့်တောက်ဖြော်ရည်အရင်ကိုမျှယူလာကြ။ဘာကြောင့်လဲဆိုတော့တို့ကဈေးလဲတက်တာတယ်။နောက်တစ်ခါကျတော့လွယ်လွယ်ကူကူနဲ့လည်းရတယ်။အဲ့တော့ကျမတို့ဥပမာပြောရရင်စာချက်နေတဲ့ចောင်းသားတယောက်အလွယ်တကူပေါ့နော်ចောင်းသွားရင်ပဲဖြစ်ဖြစ်မုတ်ဆိုင်မှာပဲဖြစ်ဖြစ်ဝယ်တောက်လိုက်တဲ့ဒီ energy drinks လို့ပြောရရင်အားဖြည့်အချိုကြီးရအများသောပဲကျမတို့အချိုရက်တွေအရင်အောင်လုပ်ခဲ့အောင်လုပ်တာကျမတို့ shake တကူတောက်လိုက်တယ်မှာလက်ဖက်စာစုံးနဲ့ပေါ့နော်တခြား73စုံး14စုံးလောက်အထိခန္ဓာကိုယ်ရဲ့သွေးထဲကိုတခြားတစ်ဖြည့်ရောက်သွားတယ်အဲ့တော့ကျမတို့နိုင်ငံတကာမှာသတ်မှတ်ထားတာဒီတခြားစားသုံးမှုကအပူဆောင်တခြားစားသုံးမှုဒီတရက်ကိုလက်ဖက်စာစုံး6စုံး24ကမ်လောက်မပိုသင့်ဘူးပိုလာပြီဆိုတာနဲ့မျှအဲ့လူဟာဒီနောက်ပိုင်းတစ်ဖြည်းဖြည်းနဲ့စားလဲစားတယ်ပြန်လဲမတုံးဆိုလို့ရှိရင်ကျမတို့ခန္ဓာကိုယ်မှာစုဆောင်းတာတွေများလာပြီးတော့ကျမတို့အဝါလုံး overweight အရင်ဖြစ်တယ် obese အဓိကဖြစ်တယ်မလို့
ကျမကြီးနဲ့ညီညွတ်အောင်နေထိုင်စားတော့ရင်အဝါလုံးယောဂနဲ့စီကျူသွေးကျူယောဂဖြစ်ပွားမှုတွေကို short ချပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပါ
ဒေါက်တာတန်ဇော်စီစဉ်တင်ဆက်ပေးနေတဲ့လူမှုကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနာဆင်နိုင်ပါရဲ့ရှင်။အခုမြမအရေးသုံးသက်ချက်ကိုနာဆင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာပေါ်မြမပြည်သူအများစုအမြင်နဲ့ပြပအမြင်တွေဘလို့ကွဲလွဲမှုရှိသလဲ။မွတ်စလင်စုပူတောင်းချမ်းမှုတွေရှိနေတဲ့ထိုင်းနိုင်ငံဖိလစ်ပိုင်နိုင်ငံတွေကအခြေအနေတွေနဲ့မြမနိုင်ငံကအခြေအနေကွာခြားမှုတူညီမှုတွေဘလို့ရှိနေသလဲဆိုတာအမေရိကန်ပြည်ထောင်စုဂျော့ချ်တောင်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခခရစ်စတီနာဖင်နဲ့ဥကြောဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းမြမဒီမိုကရေစီရေကြိုးပမ်းသူចောင်းသားလူငယ်တွေကိုပညာသင်ကြားပို့ချပေးခဲ့ပြီးတဲ့ဒေါက်တာခရစ်စတီနာကရခိုင်မြောက်ပိုင်းပြဿနာရှင်းမြစ်ကိုအခုလိုစတင်သုံးသပ်ပါတယ
်။ I think there are historical roots to the issue because under British rule people from South Asia were encouraged by the British.
ဒီပြဿနာမှာတမိုင်းနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်နေပါတယ်။ဗြိတိသျှလက်အောက်မှာတော့တောင်အာရှဒေသကလူတွေကိုအခုမြန်မာနိုင်ငံဖြစ်နေတဲ့ဒေသမှာအခြေချဖို့အားပေးခဲ့ပါတယ်။လွတ်လပ်ရေးရတော့မြန်မာနိုင်ငံကိုတစ်ဆာရှိတဲ့လူတွေနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိခဲ့ပေမဲ့ဗြိတိသျှခေတ်မှာဝင်လာတဲ့လူတွေကြောင့်ဒီမတိုင်ခင်ကနေလာတဲ့သူတွေအကျိုးရုပ်စေတယ်၊နင်းနာရတယ်လို့အများအပြားကရှုမြင်ကြပါတယ်။ဒါကြောင့်မလို့ဗြိတိသျှလက်အောက်မှာဝင်လာတဲ့သူတွေကိုနိုင်ငံသားတွေနဲ့အတူအခွင့်အရေးအပြည့်အဝမပေးသင့်ဘူးလို့ယူဆခဲ့ကြပြီးတော့1982ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေနဲ့အတူစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့လုပ်ရက်တွေကဗြိတိသျှခေတ်မှာဝင်ရောက်လာတဲ့သူတွေကိုပြည်ပကိုထွက်စေခဲ့ပါတယ်။မထွက်ခွာတဲ့လူတွေအဖို့လဲနိုင်ငံသားဖြစ်ခွင့်ရဖို့ခက်ခဲသွားစေပါတယ်။ပြီးတော့စစ်အုပ်ချုပ်ရေးခေတ်တခြားလုံးမှာလဲတောင်အာရှကဝင်လာတဲ့သူတွေအဖို့ဟိန္ဒူပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်မြမလူအဖွဲ့အစည်းမှာနေရာမရှိဘူး။အထူးသဖြင့်မွတ်စလင်တွေအတွက်အခက်အခဲဖြစ်လာပါတယ်။
အဲ့လိုလွတ်လပ်ရေးမတိုင်ခင်ဗြိတိသျှခေတ်ကစီကဲတဲ့လူတွေရဲ့ပြဿနာတွေအခုလောလောဆယ်မှာနောက်ပိုင်းဝင်လာတဲ့လူတွေရဲ့ပြဿနာပိုပြီးတော့အပူပြင်းဖြစ်လာတယ်လို့ထင်ပါတယ်။ဥပမာဆိုကြပါစို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဖြစ်တဲ့1981နောက်ပိုင်းမှာလူတွေအတော်များများဝင်လာတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ်။တခါနေကြတဲ့မလုံခြုံသောစစ်ပွဲရေးသူတို့ဘက်မှဘွားရက်ဒီအခက်အခဲရောက်ဒီဘက်ကိုပြောင်းရွှေ့လာတဲ့လူတွေအများကြီးရှိတယ်လို့ဆိုကြပါတယ်။So ဒီလူတွေပြဿနာပိုပြီးအရေးကြီးတယ်ထင်ပါတယ
်yeah I think it's difficult to know what the numbers are and of course if you look at somebody today for instance who was born after 2000 maybe one of their
ဟုတ်ပါတယ်အရေးအတွက်ဘယ်ရွေးဘယ်များဆိုတာသိဖို့တော့ခက်ပါတယ်ဒါမဲ့လည်းခရစ်နှစ်2000ပြည့်ပိုင်းမွေးလာတဲ့သူတွေကိုကြည့်မယ်ဆိုရင်သူတို့ရဲ့ဘိုးဘွားတဦးဟာလွန်ခဲ့တဲ့နှစ်ပေါင်း50လောက်တုန်းကဝင်လာခဲ့တာလည်းဖြစ်နိုင်ပါတယ်ဒီလူတွေကိုဟိုတုန်းကဝင်လာတဲ့သူအခုနောက်ဝင်လာတဲ့သူဆိုတာခွဲခြားရခက်မယ်လို့ထင်ပါတယ်။1988-89မှာစစ်အစိုးရကရခိုင်ပြည်မြောက်ပိုင်းကမွတ်စလင်တွေကိုမောင်းထုတ်ခဲ့တယ်ဆိုတာကိုလည်းသတိရသင့်ပါတယ်။1990ပြည်လုံးအစောပိုင်းမှာလည်းအလားတူလုပ်ခဲ့ပါသေးတယ်။ဒါကြောင့်မလို့သူတို့ကိုသူတို့ရိုဟင်ဂျာလို့အသတ်မှတ်သူတွေဟာတိတ်နဲ့ချီပြီးတော့မြန်မာပြည်ပြင်ပကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့၈နှစ်ပြည်ပခါတွေမဖြစ်ခင်ကတည်းကပါ
ကျွန်တော်ဒီညမှာနှိုင်းစင်စဉ်းစားမိတာတူကတော့ဒီလိုအနောက်ဘက်ကမွတ်စလင်တွေဝင်လာသလိုပဲအရှေ့ဘက်မှာလည်းတရုတ်နေစားကတရုတ်တွေဝင်လာတာရှိပါတယ်။အဲ့လိုအရှေ့ဘက်ကတရုတ်တွေဝင်လာတာဟာတလောက်ထိပြဿနာကြီးကြီးမားမားဖြစ်မလာပဲနဲ့အနောက်ဘက်ကမွတ်စလင်တွေဝင်လာတာကဘာကြောင့်ပိုပြီးအရေးကြီးတဲ့ပြဿနာဖြစ်ရသလဲဆိုတာလဲကျွန်တော်နှိုင်းစင်ကြည့်တဲ့ထင်ပါတယ်ခရစ်စတီနာ
။ Well I think that's a very important question to ask because it and that does you know suggest that
ဒါဟာတိတ်ကိုအရေးကြီးတဲ့မိကုံတစ်ခုပါ။နောက်ပြီးတော့ဒါကဘာကိုဖော်ပြနေလဲဆိုတော့လူအုပ်စုတိုင်းအတွက်ပြဿနာမဖြစ်ပေမဲ့လေတချို့သောအုပ်စုတွေနဲ့ကြောက်မှပြဿနာဖြစ်ရတယ်ဆိုတာတိုင်းပြည်မှာရှိတဲ့လူထုအများစုရဲ့ထင်မြင်ချက် perception အပေါ်မှာမူတည်ရဲဆိုတာပဲဖြစ်ပါတယ်။တရုတ်နယ်စပ်မှာလည်းကိုးကန့်လိုမျိုးလူတွေရှိပါတယ်။သူတို့ဟာနိုင်ငံသားဖြစ်ခွင့်ရှိကြတယ်။ဒါမဲ့လေရိုဟင်ဂျာဆိုသူတွေအပေါ်မှာကြတော့မူဝါဒကကွဲပြားသွားပါတယ်။ဒီလိုမျိုးကွဲလွဲတဲ့မူဝါဒထားရှိတာဟာဘာသာရေးကိစ္စလည်းပါဝင်တယ်လို့ထင်ပါတယ်။ဒါဟာမွတ်စလင်လူဦးရေဟာမြန်မာပြည်မှာဗုဒ္ဓဘာသာတည်မြဲရေးကိုချိန်ချောက်နေတယ်ဆိုတော့စိုးရင်စိတ်ပေါ်ထွက်လာနေလို့လည်းဖြစ်နိုင်ပါတယ်
။ဆိုတော့ဒီစိုးရင်စိတ်ဟာတကယ်အချိန်မြင့်စီတဲ့စိုးရင်စိတ် reality လို့ထင်ပါလားဒါမှမဟုတ်ဒီလိုဖြစ်လာလိမ့်မယ်ဆိုရင်ထင်မြင်မှု perception လို့ပဲထင်ပါလား Christina Bell ဆိုပါဘာလဲ
Well I suppose for people who believe thisFor them, it is a reality, but for outsiders,
တကယ်ဖြစ်မယ်လို့ယုံကြည်နေသူတွေအဖို့တော့ဒါဟာအစ်စ်မယ် reality လို့ထင်ပါတယ်။ဒါပေမဲ့အပြင်ကလူတွေအနေနဲ့တော့အဲ့လိုမျိုးရှုမြင်မှုခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာမွတ်စလင်လူဦးရေကတိတ်ကိုနေပါတယ်။400ခန့်တော့အောက်ပဲရှိမယ်လို့ကျွန်မထင်ပါတယ်။လွန်ခဲ့တဲ့နှစ်340အတွင်းမှာဒီထက်ပိုများလာတယ်လို့လည်းသကောင်စင်းမှမတွေ့ရပါဘူး။သူတို့လူဦးရေဟာအရင်နဲ့အတူတူပဲရှိနေပါတယ်။ဒါကြောင့်မလို့တနိုင်ငံလုံးကိုကြည့်မယ်ဆိုရင်ချင်းချောက်မှုတစုံတရာမတွေ့ရပါဘူး။ရခိုင်ပြည်ကလူတွေအဖို့တော့အဲ့ကိစ္စစိုးရင်ကြတာကျမနားလည်နိုင်ပါတယ်။မွတ်စလင်ဥယျာဉ်ကနေ့စဉ်နဲ့အမျှတိုးပွားလာနေတာပါ။ဒါမဲ့လည်းဘာသာရေးမတူတဲ့အတွက်အတူမနေနိုင်ဘူးဆိုတာလည်းမဟုတ်ပါဘူး။တိုင်းပြည်ကိုအတူတကွတစ္ဆာစောင့်တည်ကြမယ်ဆိုတာလည်းဖြစ်နိုင်ပါတယ်။သူတို့ပြည်နယ်မှာပညာရေးကျန်းမာရေးဆောင်ရှားမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာအုပ်စုနှစ်ခုစလုံးအတွက်အတူတကွအကျိုးဖြစ်ထွန်းနိုင်တဲ့ကိစ္စတွေပါ။
အခုချိန်မှာနိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ဒီစာနာမှုအထောက်အထားhumanitarian crisis ပေါ့လေအဲ့ဒီကိစ္စကိုပဲအဓိကထားပြီးပြောနေကြပါတယ်ဒါကလောလောဆယ်ဖြစ်နေတဲ့ကိစ္စသာဖြစ်ပါတယ်တကယ်တမ်းပူပြီးနေဆိုင်တဲ့အခြေခံကိစ္စအခြေခံပြဿနာတွေလူတွေသိမစင်းစားရဘူးနိုင်ငံကိစ္စကိုသိအလေးနဲ့မထားကြဘူးဆိုတာလောလောဆယ်တွေ့နေရပါတယ်ဘယ်လိုသဘောပါလဲ
Yes well I think that you know when over 400,000 people cross a border into another country
ရတဲ့ဘက်နှစ်ခုလောက်အတွင်းမှာလူပေါင်း၄သိန်းကျော်တခြားနိုင်ငံကိုထွက်သွားတယ်ဆိုတော့လေစာနာမှုပြဿနာတွေအတိဒုက္ခတွေအများကြီးရှိမှာပါပြီးတော့အာဆာကဒီရဲစခန်းတွေကိုတိုက်ခိုက်တဲ့အတွက်ရခိုင်ပြည်နယ်နဲ့တကွာတပြည်လုံးမှာခံပြင်းဒေါသထွက်နေကြမှာလဲသိကြပါတယ်ဒီတိုက်ခိုက်မှုတွေဟာအနေရကြီးမားတာလဲအမှန်ပါတိတ်ပြီးတော့စိုးရင်ရပါတယ်ဒါကြောင့်မလို့ဒီအချိန်မျိုးမှာပို့ပြီးတော့ net shine နဲ့နိုင်ငံရေးပြဿနာတွေကိုအာရုံစိုက်ဖို့ခက်ခဲပါလိမ့်မယ်။ထွက်ပြေးခဲ့ကြရတဲ့သူတွေဒီထဲမှာမွတ်စလင်၊ဟိန္ဒူ၊ရခိုင်တခြားလူမျိုးစုတွေဘယ်သူပဲဖြစ်ဖြစ်ပြည်ရင်းပြည်ပါအကြမ်းဖက်မှုတွေကြောင့်ထိခိုက်နင်းနာခဲ့ရတဲ့သူတွေအားလုံးရဲ့အတ္တဒုက္ခတွေကိုကျူးဆိုက်ကြရမယ်အချိန်မှာလူတွေအားလုံးအနေနဲ့ကင်းပြီးတော့လုံခြုံမှုရှိပြီးဆိုမှပဲရေရှည်ခံမဲ့အဖြစ်ကိုရှာဖွေကြရမှာဖြစ်ပါတယ်။
နောက်အခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ကအဓိကထားပြီးတော့ဒါအမျိုးမျိုးဝေဖန်ပုတ်ခတ်ဆုတ်ချနေကြပါတယ်။ရွေးကောက်ပွဲကာလတုန်းကလည်းပဲ NLD ပါတီမှာတက်ကြွလှုပ်ရှားတဲ့မွတ်စလင်တွေအများကြီးစီးခဲ့ရတာနဲ့သူတို့ကိုအမတ်ကိုယ်စားလှယ်လောင်းဖြစ်တရက်ကိုမှမရွေးချယ်ခဲ့ဘူးဆိုတဲ့ကိစ္စလည်းရှိပါတယ်။တကယ်ပြည်သူလူထုအများစုကို၌ကမွတ်စလင်တွေအပေါ်မှာအမြင်ဆောင်နေတယ်လို့ပြောရလိမ့်မလားပါပဲ။အမျိုးဘာသာစွဲတွေကတော်လေးပြင်းထန်လာနေပါတယ်မြန်မာနိုင်ငံမှာ။ဆိုတော့ဒီလိုအချိန်မျိုးမှာလူတို့ရဲ့သဘောထားကိုဆက်ညင်ဖို့အဲ့ဒီလူတို့ရဲ့သဘောထားကိုပြောင်းလဲပေးဖို့အတွက်နိုင်ငံရေးခေါင်းဆောင်တယောက်အနေနဲ့လွယ်ကူပါမလားခင်ဗျာလူတို့ရဲ့ထောက်ခံမှုဆုံဆုံမသွားနိုင်ဘူးလား
Well you raise a good point because you know the throughout the period of military rule this fear of Muslims and
ဒါစဉ်းစားရမယ့်ကိစ္စပါစစ်အုပ်ချုပ်ရေးကာလတလျှောက်လုံးမွတ်စလင်ကြောက်စိတ်တွေရိုဟင်ဂျာဆန့်ကျင်မှုတွေကိုမီဒီယာတွေနဲ့တခြားနိုင်ငံပိုင်းရန်ဒီယာတွေကတဆင်တောက်လျှောက်ဖြန့်ဖြူးလာခဲ့တာပါတကယ်တော့ရိုဟင်ဂျာကိုမတွေ့ဘူးတဲ့သူတွေအများကြီးပါဒါမဲ့သူတို့ကလည်းရိုဟင်ဂျာဆိုကြောက်နေကြပါတယ်ရိုဟင်ဂျာတွေဟာသူတို့ရဲ့ရန်သူလို့ထင်နေကြပါတယ်ဒါဟာစိတ်ပျက်စရာကောင်းတဲ့အလားအလာပါတကယ်တော့အချင်းချင်းထိတွေ့ဆက်ဆံကြည့်ရင်သူတို့ဟာဘဝတူလူသားတွေပဲဆိုတာနားလည်ကြမှာပါသူတို့ဟာလည်းသူတို့မိသားစုနဲ့ငြိမ်းချင်းချင်းချင်းနေထိုင်ခြင်းနဲ့တရားဥပဒေကိုလေးစားလိုက်နာကြတယ်ခွဲခြားဆက်ဆံမှုမသင့်ဘူးလို့ထင်မြင်လာကြမှာပါဒေါက်ဆန်းစုကြည်နေနဲ့တော့လူတွေသူတို့ကြီးပြင်းလာရတဲ့အတွေးအမြင်တွေကိုပြောင်းလဲပစ်ဖို့အခက်အခဲရှိပါတယ်ဒါမဲ့သူ့အနေနဲ့တော့စာနာစိမ့်နဲ့ရှုမြင်ပြောဆိုဖို့ဆိုတာတော့ဖြစ်နိုင်မယ်ထင်ပါတယ
်ဒီလိုအလားတူပြဿနာမျိုးမွတ်စလင်တွေနဲ့ဖြစ်တဲ့ပဋိပက္ခမျိုးပြဿနာမျိုးဟာမြန်မာနိုင်ငံမှာသာမကဘူးဒီအစ်စ်တော်ရှာထိုင်းနိုင်ငံတောင်ပိုင်းမှာရှိတယ်ဒါကဖိလစ်ပိုင်တောင်ပိုင်းမှာလည်းတွေ့ရပါတယ်ဒီအခြေအနေတွေနဲ့မြန်မာအခြေအနေကိုနှိုင်းယှဉ်ကြည့်ပါအောင်ခရစ်စတီနာ
Yeah you know there are minority Muslim populations in both Thailand and the Philippines Thailand of course is a majority Buddhist country and the
Thailand and Philippines နိုင်ငံနှစ်နိုင်ငံလုံးမှာမွတ်စလင်လူနည်းစုတွေရှိကြပါတယ် ထိုင်းနိုင်ငံဟာဗုဒ္ဓဘာသာလူများစုနိုင်ငံဖြစ်ပြီးတော့ဖိလစ်ပိုင်ကခရစ်ယာန်လူများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ပြီးတော့နှစ်နိုင်ငံလုံးရဲ့တောင်ပိုင်းနေမွတ်စလင်တွေကသူတို့ဟာခွဲခြားဆက်ဆံခံနေရတယ်လို့ယူဆပြီးတော့နှစ်နိုင်ငံလုံးမှာပဲလက်နက်ကင်တိုက်ခိုက်မှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံနဲ့ကြီးကြီးမားမားကွာခြားတဲ့အချက်ကတော့ထိုင်းနဲ့ဖိလစ်ပိုင်ကမွတ်စလင်တွေရဲ့နိုင်ငံသားဖြစ်မှုကိုပိတ်ပင်ထားတာမရှိပါဘူး။သူတို့နိုင်ငံတွေမှာဘယ်မျိုးနွယ်ဘယ်တိုင်းသားဖြစ်မှနိုင်ငံသားဖြစ်ရမယ်သူတို့ရဲ့ဘဝမျိုးရည်ဟာနိုင်ငံတွေမှာနှစ်ပေါင်း200နေထိုင်ခဲ့ဘူးတော့မှနိုင်ငံသားဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်မရှိပါဘူးသူတို့ဟာအဲ့ဒီတိုင်းပြည်တွေမှာကာလတာရှည်နေလာခဲ့ကြပြီးတော့ဆက်လက်နေထိုင်ခွင့်တွေလည်းငင်းပယ်မခံရပါဘူးဒါမဲ့လည်းမြန်မာနိုင်ငံကမွတ်စလင်တွေနဲ့တူတဲ့အချက်ကတော့သူတို့ဟာမွတ်စလင်တွေဖြစ်နေတယ်ဆိုတဲ့အတွက်ခွဲခြားဆက်ဆံခံရပြီးတော့အဲ့ဒီတိုင်းပြည်တွေထဲမှာတိုးတက်မဲ့အခွင့်အလမ်းတွေမရှိဘူးဆိုတဲ့ခံစားချက်ပဲဖြစ်ပါတယ်
မြန်မာပြည်မှာလည်းဒီလိုပဲ NLD အစိုးရကအခုနောက်ဆုံးနိုင်ငံသားပြည်ပလုတ်တော်ဒီလူရရိုဟင်ဂျာလို့အစီအမပြုရမယ်ဆိုတာပဲတင်းခံနေကြတယ်လို့ကြားပါရတယ်။အစိုးရကလူမျိုးနာမည်မထည့်တော့ဘူးလို့ပြောတဲ့အခါလဲဒါတွေကလက်မခံဘူးဒီဟာကိုပဲသူတို့ဆက်လက်ပြီးတော့တောင်းဆိုတင်းခံနေကြလို့သိရပါတယ်။ဆိုတော့ဒီလူရများသောအားဖြင့်ဆင်းရဲတဲ့ပညာမတတ်တဲ့လူတွေဖြစ်နေကြတော့သူတို့ဘက်ကနိုင်ငံရေးသမားတွေအထူးသဖြင့်ပြင်ပဒီစီယုံလှုံ့ဆော်နေတဲ့လူတွေသွေးထိုးလှုံ့ဆော်မှုကလည်းပဲတော်တော်အရေးပါနေတယ်လို့တချို့ကသုံးသပ်ကြပါတယ်။အဲ့ဒါဘယ်လိုမြင်လဲခရစ်စတီ
။ Well, I mean, I think the problem starts with the fact that citizenship in Myanmar is based on ethnicity.
ပြဿနာစတင်ရတာကတော့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်မှုဟာ ethnicity လူမျိုးနွယ်ပေါ်မှာအခြေခံထားလို့ကျွန်မထင်ပါတယ်။ဒါဟာကမ္ဘာမှာအတော်ထူးဆန်းနေတာပါ။နိုင်ငံအများပြားမှာဆိုရင်ဒီတိုင်းပြည်အတွင်းမှာမွေးဖွားသူဖြစ်ရမယ်မိဘနှစ်ပါးဒီတိုင်းပြည်မှာနေထိုင်ရမယ်ဆိုတာတွေနဲ့သတ်မှတ်ပါတယ်လူမျိုးနွယ်နဲ့မဆိုင်ပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံသားဆိုတာအစိုးရကသတ်မှတ်ထားတဲ့မျိုးနွယ်အုပ်စုတစ်ခုခုမှာပါဝင်ရမယ်ဆိုရဲသတ်မှတ်ချက်မျိုးမရှိရင်ဘာပြည်တနာမှမရှိပါဘူးရိုဟင်ဂျာဟုတ်တယ်မဟုတ်ဘူးဆိုတာအရေးမကြီးတော့ပါဘူးသူတို့ဟာသူတို့ရိုဟင်ဂျာလို့ခေါ်နေရင်လည်းတိုင်းပြည်ရဲ့ကျန်တဲ့သူတွေအနေနဲ့ယူဆိုင်စရာမလိုပါဘူးအခုသူတို့ရိုဟင်ဂျာလို့သတ်မှတ်စေချင်တာလေအဲ့လိုမျိုးမျိုးနွယ်တစ်ခုခုဖြစ်အတိအမှတ်ပြုခံရတော့မှနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိနေတယ်ဆိုလို့ဖြစ်ပါလိမ့်မယ်။ရှင်ရဲ့ပြည်သက်တွေကိုသိစေချင်ပါတယ်။သူတို့အမေရိကန်ပြည်တော်စုကိုပဲဖြစ်စေတခြားနိုင်ငံတစ်ခုခုကိုဖြစ်စေသွားနေရင်ဘယ်သူကမှဘိုးဘွားမိဘတွေနှစ်ပေါင်း200ကျော်နေထိုင်ခဲ့ရလားဆိုတာမစစ်သေးပါဘူး။အဲ့ဒီနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ဆိုရင်အဲ့ဒီနိုင်ငံဟာသူတို့နိုင်ငံမှာပဲ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကလူတွေရဲ့အမြင်ကတော့ဒီနိုင်ငံသားမှာရောက်နေတဲ့အထူးသဖြင့်မြန်မာတွေနဲ့မကဘူးဥပမာဗြိတိန်နိုင်ငံမှာဆိုလို့ရှိရင်တောင်အာရှလူတွေအများကြီးများရှိပါတယ်ဒါပေမဲ့သူတို့ဒီဟာကိုသူတို့နယ်မြေအဖြစ်သတ်မှတ်ဘူးဆိုတာတောင်းခံကြတာမရှိပါဘူးဒီမှာကတော့သူတို့အတွက်သိကြနယ်မြေပိုင်ဆိုင်မှုတောင်းဆိုကြတယ်ဆိုတာကိုလည်းစိုးရိမ်တယ်လို့ပြောကြပါတယ
် I do think it's important to remember that there certainly have been Muslims in that area dating back centuries it was a mixed
အဲ့ဒီဒါမှာမွတ်စလင်တွေတကယ်ပဲရှိနေခဲ့တယ်ဆိုတာလေသတိပြုသင့်ပါတယ်ဒီရာစုနဲ့ချီပြီးတော့ကိုသူတို့ရှိလာခဲ့တာပါဗုဒ္ဓဘာသာနဲ့မွတ်စလင်တွေရောနှောနေခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာလည်းဗုဒ္ဓဘာသာဝင်တွေရှိပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရပိုင်ခွင့်တွေကိုမပိတ်ပင်ပါဘူးမွတ်စလင်နိုင်ငံမှာမနေရဘူးလို့မပြောပါဘူးဥနုလက်ထက်ကလည်းမေယူနယ်ကြားခရိုင်ဆိုပြီးတော့တီးကြားသတ်မှတ်ပေးခဲ့တာရှိပါတယ်
ဥချဇန်သားရဲ့မြန်မာရေးတုံ့တက်ချက်ကို VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းသတင်းပတ်စင်ကန်တာအောက်ကနေနှာစင်နိုင်ပါတယ်။အခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
ရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်။ရခိုင်ပြည်နယ်အချက်အသေးကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိကက်လာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်လဲဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ရက်ရက်ရက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
အမေရိက
န်တန်ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပရီးမီးယားလိဂ်မှာတော့ Man City တင်းကချန်ပီယံ Chelsea ကို Stamford Bridge မှာအနိုင်ရသွားပါတယ်ကတ်တလိုးနီးယားလူဒူဆန္ဒခံယူပွဲကြောင့် Barcelona အသင်းဟာ La Liga ကထွက်ပြီးတော့ဥရောပထိပ်တန်းအမှတ်ပေးပွဲတစ်ခုခုကိုဝင်ပြိုင်နိုင်တယ်လို့ပြောလိုက်ပါတယ်ဗြိတိန်နိုင်ငံမှာပြုလုပ်တဲ့ English Open Foot Golf ပြိုင်ပွဲမှာတော့ England က Jamie Cullum အနိုင်ရသွားခဲ့ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ချန်ပီယံ Chelsea နဲ့ Manchester City တို့ကစားခဲ့ကြပါတယ်။ Man City မှာအားထားတဲ့တိုက်စစ်မှုအဂွေးရောမပါနိုင်တာကလွဲလို့ကျန်တဲ့လူစုံပါဝင်ခဲ့ပြီးတော့ Stamford Bridge မှာတိုက်စစ်အားသင့်တဲ့သူအများစုကိုထည့်ပြီးကစားသွားပါတယ်။ပထမပိုင်းမှာနှစ်သင်းလုံးဂိုးမသွင်းနိုင်ခဲ့ပဲဒီပွဲတော့တစ်လုံးတည်းသောအနိုင်ဂိုးကိုတော့ Belgian ကွင်းလယ်လူ Kevin De Bruyne က66မိနစ်မှာ Penalty Area အပြင်ဘက်ကနေကန်သွင်းသွားခဲ့တာပါ။ဒါကြောင့်ဒီပွဲမှာ Man City က Chelsea ကိုတကူကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်။ Chelsea ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Man City နည်းပြ Pep Guardiola ပြောတာကတော့
We are so happy for the victory because we are here for the results but especially the way we play.
ဒီပွဲနိုင်လိုက်လို့ကျွန်တော်တို့အယံပျော်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကိုလာတာနိုင်ခြင်းလို့ပါ။အထူးသဖြင့် Stamford Bridge မှာကျွန်တော်တို့ကစားပုံရမ်းကောင်းပါတယ်။သူတို့ဘလောက်ကောင်းတယ်ဘလောက်မြန်တယ်ဆိုတာပြောဖို့လိုမှမထင်ပါဘူး။ဒါပေမဲ့ကျွန်တော်တို့ရဲတင်းတင်းနဲ့ဘောလုံးကိုကန်ကစားနိုင်ခဲ့တယ်လို့အတင်းဝင်အတင်းဖြတ်ပုံစံနဲ့ကစားနိုင်ခဲ့ပါတယ
်။ Chelsea နည်းပြ County ကတော့ဒီပွဲရှုံးလိုက်လို့စိတ်ပျက်မိတယ်လို့ပြောပါတယ်။
For sure there is a disappointment for
the Jaguars ဒီပွဲရှုံးသွားတဲ့အတွက်စိတ်ပျက်မိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့ကစားသမားတွေဘက်ကစွမ်းကုန်ကစားခဲ့တဲ့အတွက်ကျေနပ်ပါတယ်ကျွန်တော်တို့ကအသင်းကောင်းတစ်သင်းနဲ့ကစားခဲ့ရပြီးတော့အခွင့်အရေးတွေဖန်တီးနိုင်ခဲ့ပြီးမဲ့ဂိုးတော့မရခဲ့ပါဘူး Man City အသင်းကဂိုးသွင်းခွင့်တွေဖန်တီးနိုင်ခဲ့ပြီးဂိုးလည်းသွင်းနိုင်ခဲ့ပါတယ်ဒီလိုပွဲမျိုးမှာဂိုးရင်သွင်းနိုင်ဖို့ကအရေးကြီးပါတယ
်ဒီတစ်ပတ်မှာ Manchester United ကလည်း Crystal Palace ကို Old Trafford မှာလေကိုကိုမရှိနဲ့အပြတ်သက်အနိုင်ရခဲ့ပါတယ်။မန်ယူအတွက်ဂိုးတွေကိုတော့ဖလီနီကနှစ်ဂိုးမာတာနဲ့လူကာကူတို့ကတဂိုးစီသွင်းခဲ့ကြတာပါ။ဒါကြောင့်ခုနှစ်ပွဲပြီးတဲ့အချိန်မှာမန်စီးတီးနဲ့မန်ယူတို့6ပွဲနိုင်တပွဲတည်းနဲ့စကောမက်စီရထားပြီးတော့မန်စီးတီးကဂိုးကွာချချက်တဂိုးအသာနဲ့ဥဆောင်နေပါတယ်ခင်ဗျာ Man City တိုက်စစ်မှု Sergio Aguero ကတော့နာယူနှချောင်းကျိုးသွားတဲ့အတွက်လာအတော်ကြာအနားယူရမယ့်အနေအထားဖြစ်နေပါတယ်။အသက်29နှစ်ရှိဖြစ်တဲ့ Aguero ဟာသူ့ရဲ့အားလက်ရဲ့အတွင်း Netherlands နိုင်ငံ Amsterdam မှာလုပ်တဲ့ဖျော်ဖြေပွဲတစ်ခုကိုသွားခဲ့ပြီးတော့အဲ့ဒီမှာသူစီးလာတဲ့တိုက်စီကလမ်းဘေးတက်တိုင်ကိုဝင်တိုက်မိပြီးတော့ Aguero ရဲ့နာယူနှချောင်းကျိုးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ Germany မှာတော့ Bayern Munich အသင်းက Carlo Ancelotti ကိုနှီးပြအဖြစ်ကနေပြီးခဲ့တဲ့ဘက်မှာထုတ်ပယ်လိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့ဒီဘက Champions League အုပ်စုပွဲမှာ PSG အသင်းကို3-0ကိုမရှိနဲ့ရှုံးပြီးတရက်ကြာမှထုတ်ပယ်လိုက်တာဖြစ်တယ်လို့ Bayern Munich အသင်းကအတည်ပြုပါတယ်။ Ancelotti ကိုထုတ်လိုက်တာနဲ့ပတ်သက်ပြီးတော့လည်း Bayern အသင်းရဲ့အားကစား Director Hasan Salihamidžić ပြောတာက
Schwierig das jetzt zu beantworten. Vielleicht muss man sich ein bisschen Zeit
အသင်းမှာအချိန်ကမကောင်းပါဘူး။ကျွန်တော်တို့ကောင်းကောင်းမကစားနိုင်တယ်လို့တူးတက်မှုလည်းမရှိလာပါဘူး။အသင်းမှာအားနည်းချက်တွေကိုတွေ့နေရပြီးတော့နီးပြကလည်းအသင်းကိုတူးတက်လာအောင်လို့ဆွဲဆောင်မှုရှိအောင်မလုပ်နိုင်ပဲဖြစ်နေပါတယ်။နိုင်ယုံလောက်နေကတော့အလုံးမဖြစ်ပါဘူး
။ဘိုင်ယန်အသင်းကတော့အန်ချယ်လော့တီနေရာမှာလက်ထောက်နီးပြဝီလီဆက်ညောကိုယာယီနီးပြအဖြစ်နဲ့ခံသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ပေးမမှာတော့ပြင်သစ်နောက်တန်းလူ Rafael Varane ကို Real Madrid အသင်းကစားကြုပ်တက်တန်းထိုးလိုက်ပါပြီ Varane နဲ့ Real တို့စားကြုပ်တက်တန်းနှစ်နှစ်ထပ်ထိုးလိုက်တာကြောင့်သူဟာ Real အသင်းမှာ2022ခုနှစ်အထိဆက်ပြီးရှိသွားမှာဖြစ်တယ်လို့ Varane ကပြောပါတယ်တချိန်ထဲမှာပဲ Real Madrid က Marco Asensio ကိုလည်းစားကြုပ်တက်တန်း6နှစ်ထပ်ထိုးလိုက်ပါတယ်ဒါကြောင့် Asensio အနေနဲ့ Real Madrid အသင်းမှာ2023ခုနှစ်အထိဆက်ပြီးရှိသွားမှာဖြစ်ပါတယ် ကမ္ဘာအကောင်ဆုံးအသင်းဖြစ်တဲ့ Real အသင်းနဲ့အခုလိုစာချုပ်တက်တန်းထပ်တိုးနိုင်လိုက်တဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်း Real အသင်းနဲ့အတူဆူဖလားတွေအများကြီးရနိုင်ဖို့မျှော်လင့်ထားပြီးတော့အခုလိုစာချုပ်ထပ်တိုးလိုက်တဲ့အပေါ်မှာဝမ်းသာပျော်ရွှင်မိတယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ ပိနေငံမှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကာတလုံးနီးယားဒေသခွဲထွက်ဖို့လူလူဆန္ဒခံယူပွဲပြုလုပ်ခဲ့ပြီးတော့ဒီဆန္ဒခံယူပွဲကြောင့်နာမည်ကြီးဘာစီလိုနာအသင်းအနေနဲ့အနာဂတ်မှာလာလီဂါမှာဆက်ရှိမရှိဆိုတာလည်းမသေမချာဖြစ်လာနေပါတယ်။တကယ်လို့ကာတလုံးနီးယားဒေသသားစပိန်ကနေခွဲထွက်ဖြစ်ခဲ့မယ်ဆိုရင်ဘာစီလိုနာအက်စပန်ယိုနဲ့တခြားဒေသတွင်းကအသင်းတွေအနေနဲ့လာလီဂါကနေထွက်ပြီးတော့ဥရောပကတခြားအင်္ဂလန်ပြင်သစ်အီတလီစတဲ့အမှတ်ပေးပွဲတွေမှာဝင်ပြိုင်တာမျိုးဖြစ်လာနိုင်တယ်ဆိုပြီးကတလူးနီးယားဒေသအကစားဝန်ကြီးကပြောလိုက်ပါတယ်ကတလူးနီးယားဒေသသာခွဲထွက်ခွင့်မယ်ဆိုရင်တော့စပိန်လက်ရေးစင်အတော်များများလဲဘာစီလိုနာမှာရှိနေတာကြောင့်စပိန်အသင်းကိုလည်းအတိုင်းအတာတစ်ခုအထိကြက်ရိုက်ခတ်မှုတွေရှိလာမှအသေးချာပဲလို့ပြောရမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နဲ့ဥရောပနိုင်ငံတချို့မှာတော့ foot golf ဆိုတဲ့ကစားနည်းကတဖြည်းဖြည်းနဲ့ပို့ပြီးတော့ရေပန်းစားလာနေပါတယ်။ foot golf ဆိုတာကတော့ဘောလုံးနဲ့ဂေါက်သီးအားကစားနည်းနှမျိုးကိုပေါင်းဆက်ပြီးဂေါက်ကွင်းတွေမှာဘောလုံးကိုဂေါက်သီးရိုက်သလိုကစားကြတာပါ။ဂေါက်သီးနေရာမှာဘောလုံးနဲ့အစားထိုးပြီးတော့ဂေါက်တုံးနဲ့ရိုက်တာအစားဘောလုံးကန်သလိုခြေထောက်နဲ့ကန်ပြီးကစားကြတာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့ဘက်ကပြုလုပ်တဲ့ English Open foot golf ပြိုင်ပွဲမှာတော့ဥရောပကပြိုင်ပွဲဝင်120ကျော်ဝင်ပြိုင်ခဲ့ကြပြီးတော့အင်္ဂလန်က Jamie Cullum ကသတ်မှတ်ထားတာထက်11ချက်ရှော့ကစားပြီးတော့အနိုင်ရသွားတယ်ဆိုတာပြောကြရင်လည်းပဲအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ပါတယ် VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခု VOA ရဲ့ဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာလူပေါင်း58ယောက်တမနဲ့တည်ဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားရာ Las Vegas မြို့ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲသွားရောက်နေပါပြီ။ကြီးစင်တွင်မှာတော့လေးစားမှုကိုပြသဖို့နဲ့အချင်းတို့တွင်မှာပြည်ပြောင်းပြောင်းဆွမ်းဆောင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေနဲ့လည်းတွေ့ဆုံမှာဖြစ်တဲ့အကြောင်း Washington DC ကနေမထွက်ခွာခင်သမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့တာပါ။လူညွေးအနာမနီအချက်လက်တွေထပ်မံသိရှိထားပြီးတင့်တော်တဲ့အချိန်မှာထုတ်ပြန်သွားလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဂီတာဝတ်တစ်ခုကတောင်းတဲ့ချီရဲ့လူအုပ်ထဲကိုပြစ်ကတ်ခဲ့ပြီးတဲ့နောက်ကိုကိုကိုအဆုံးစီရင်သွားတဲ့သဏ္ဍာန်သမားရဲ့တက်ခိုက်မှုကျူးလွန်ရတဲ့အကြောင်းရင်းကိုတော့အာနာဝိုင်နီကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။64နှစ်အရွယ်စတီဖန်ပက်တာဆိုသူဟာပြစ်ကတ်မှုကျူးလွန်တဲ့သဏ္ဍာန်သမားဖြစ်ကြောင်းအာနာဝိုင်နီပြောဆိုထားပြီးသူ့ရဲ့ရည်စားဖြစ်သူကတော့တက်ခိုက်မှုဖြစ်တဲ့တနင်္ဂနွေနေ့တုန်းကဖိလစ်ပိုင်နိုင်ငံမှာရောက်နေပြီးမနေ့တုန်းကပဲအမေရိကန်ပြည်ထောင်စုကိုပြန်လည်ရောက်ရှိလာရမှာတော့လော့စ်အန်ဂျလိစ်အပြည်ဆိုင်ရာလေဆိပ်မှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးပြီး FBI တာဝန်ရှိသူတွေကတွေ့ဆုံမေးမြန်းနေကြပါတယ်။စပိန်နိုင်ငံမှာတိကျခွဲထွက်ရေးအတွက်တနင်္ဂနွေနေ့ကလူမှုဆန္ဒခံရေးပွဲကျင်းပခဲ့တဲ့ကတလိုနီးယားဒေသအာနာဝိုင်နီကိုစပိန်ပြည်စတော့တာမြောက်ဖိလစ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။စပိန်နိုင်ငံအရှိမျောက်ဖက်ဒေသမှာရဲတပ်ဖွဲ့ရဲ့နေနေမှုကြားကလူပေါင်းထောင်ချီပြီးလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲတိုင်းပြည်မှာညင်ညွတ်ကြဖို့စပိန်ပြည်ကတိုက်တွန်းလိုက်တာပါတူကီနိုင်ငံမှာပြီးခဲ့တဲ့နေ့တည်းအာနာသိမ်းမှုချန်စီမှုတွင်သမ္မတရီချစ်တာရဲ့အာရဝံကိုလုံးချံမှုချန်စီမှုနဲ့အရေးယူခံထားသူ34ယောက်ကိုဒီကနေ့ပဲတရားရုံးကထောင်ဒဏ်တစ်သက်စီပြည်တန်ချလိုက်ပါတယ်ပြည်တန်စီရင်ခံရသူတွေထဲအာနာသိမ်းမှုကျိုးပန်းတဲ့ညမှာသမ္မတရှီယာဟိုတယ်ကိုဝင်ရောက်စီးနင်းမှုမှာပါဝင်ခဲ့သူတွေလို့ဆိုရဲအစစ်မြင့်စစ်ဘုရုပ်တွေအရာရှိကြီးတွေလည်းပါဝင်ကြပါတယ်ဟိုတယ်ကိုစစ်သားတွေဝင်ရောက်စီးနင်းချိန်မှာတော့သမ္မတနဲ့မိသားစုကပုတ်ကတိကလွတ်မြောက်ခဲ့ကြတာပ
ါဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်ရှင်မနေ့ဖန်ကြာသပတင်းနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bami.voanews.com မှာနိုင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင် Thank you.
This program has come to you from the Voice of America, Washington.